Welcome to the Voice of America in Burmese.
မနက်ခင်းမှာကနော်တရာရှင်ပေါင်းရှင်လမ်းချမ်းမြေနိုင်ကြပါစေ။ဝါရှင်တန်မြို့တော်ဗီအမေရိကန်တန်ကနေ2018ခုနှစ်ဒီဇင်ဘာလ23ရက်ဗုဒ္ဓနေ့မနက်ပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိဒိုင်နိုမီတာ30နှင့်40 49ရုပ်ကနေတိုက်ရိုက်အသံလွှင့်ပေးနေပါပြီ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကို VOA ရဲ့ Facebook စာမျက်နှာအပြင် VOA ရဲ့ Internet Website ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါခင်ဗျာ။ဒီမနက်မှာစီစဉ်မှုဖြစ်နေကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးပါမယ်
။မင်္ဂလာပါရှင်။ကျွန်မကခင်မြတ်တက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုဆံမဝင်နဲ့အခုကြီးညာပေးပါမယ်။ American ပြည်တော်စုတောင်ပိုင်း11မှာဒီနေ့ကအထက်လွှတ်တော်အမတ်တနီယယ်လစ်လော့နေတဲ့အတွက်အခုချိန်မှာမဲပေးရွေးချယ်နေကြပါတယ်။ဒုက္ခတွေတွေနေရပြန်ရင်မှာအချိန်သတ်မှတ်ပြီးအသေးချပြန်နိုင်မှုစီစဉ်ရမယ်လို့နိုင်ငံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကမနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှာပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါကိုဆောင်ဝန်နိုင်
။ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်။သတင်းတွေကြီးညာအပြီးသတင်းလွှာတွေကိုတင်ဆက်တဲ့အခါမှာဆိုရင်တော
့ Returns should be to the original place of residence.or to a safe secure place
the campaign ကရဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်လို့အင်္ဂါနေ့ကကုလသမဂ္ဂလူညွန်ရေးကောင်စီမှာဆွေးနွေးခဲ့ကြတဲ့အကြောင်းအပြည့်အစုံကိုနှာစင်ကြရမှာပါအဲ့နောက်မှာတော့လူညွန်ရေးကောင်စီဆွေးနွေးပွဲပေါ်တုံ့ပြန်ချက်တွေနဲ့အတူလက်ရှိအစိုးရရဲ့စီးပွားရေး policy ပေါ်သုံးသပ်ချက်အကြောင်းသတင်းပေးပို့ချက်ကိုလည်းနှာစင်ကြရဖို့ရှိပါတယ်နောက်ပိုင်းမှာကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေအပြင်အင်္ဂါနေ့ညကတင်ဆက်ခဲ့တဲ့ Daily Line အစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒါတွေကိုမတင်ဆက်ခင်မှာတော့အရင်ဦးဆုံးအခုနောက်ဆုံးကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆံမွေတို့ကကြီးညာပေးကြပါမယ်ခင်ဗျာ
American ပြည်တော်စုတောင်ပိုင်းက11ပြည်နယ်ကအထက်လွှတ်တော်အမတ်တနီယယ်လွတ်လပ်နေတဲ့အတွက်အခုချိန်မှာမဲပေးရွေးချယ်နေကြပါပြီ။လိမ်မန်းဆိုင်ရာထိပါစော်ကားမှုနဲ့အဆက်ဆွဲခံနေရပြီးအငင်းပွားစရာဖြစ်နေတဲ့ Republican ကိုယ်စားလှယ် Roy Moore နဲ့အစိုးရရှင်နေဟောင်း Democratic ကိုယ်စားလှယ် Doug Jones တို့ရှင်ပြိုင်နေကြတာဖြစ်ပါတယ်ကိုစလေလောင်းနှစ်ဦးတို့ကတော့တနင်္လာနေ့ညပိုင်းနောက်ဆုံးချိန်ထိအပြိုင်ဆိုင်မဲဆွယ်ခဲ့ကြတာပါတဟာ၈နှစ်နိုဗ ెంబ ာလွတ်တော်ရွေးကောက်ပွဲတွေအတွက်ရောသမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံရေးအခြေအနေကိုပါခန့်မှန်းနိုင်တဲ့ပွဲမှုဒီရွေးကောက်ပွဲကိုတနိုင်ငံလုံးကပဲစိတ်ဝင်စားစောင့်ကြည့်နေကြတာပါသမ္မတထရန့်ကတော့မိုးကိုထောက်ခံထားပြီးသူဟာဒီမိုကရက်တစ်ကိုစလေဂျုန်းစ်ကိုအနိုင်ယူမဲ့သူလို့ပြောပါတယ်အလာဘားမားအထက်လွှတ်တော်မှာ Jeff Sessions ရှေ့နေချုပ်ဖြစ်သွားတဲ့နောက်လစ်လက်နေတဲ့ပြည်내အထက်လွှတ်တော်အမတ်နေရာကိုအလာဘားမားမဲဆန်နာရှင်တွေရွေးချယ်နေကြတာဖြစ်ပါတယ်တကယ်လို့ Mr. Moore နိုင်ခဲ့မယ်ဆိုရင်အထက်လွှတ်တော်မှာ Republican Party 52ဦး Democratic Party 48ဦးရှိပြီး Republican တွေကအများစုနေရာကိုဆက်ပြီးရနေမှာပါတကယ်လို့ဒါ Mr. Jones အနိုင်ရခဲ့ရင် Republican Party က52ဦးနဲ့ Democratic Party က49ဦးပဲရှိမှာမို့သမ္မတကတင်သွင်းတဲ့ဥပဒေတွေနဲ့ပတ်သက်ပြီးလွှတ်တော်ရေးရာဆုံးဖြတ်ချက်တွေမှာအခက်အခဲတွေတွေ့ဖို့ရှိပါတယ်။မဲမပေးခင်အကျိုးစစ်တမ်းတွေမှာတော့အသက်80ရွယ်မိုးကအသက်63နှစ်ရွယ် Jones နဲ့လူကြိုက်များမှုတိတ်မကွာလာပြီမဲ့ Conservative တွေများတဲ့ Alabama ပြည်နယ်မှာတော့ Jones ကရှုံးနေဖို့များနေပါတယ်
။ American ပြည်တော်စု New York မြို့ကမြေအောက်ယထာတယူပို့ဆောင်ရေးစနစ်ကိုပိုက်ပုံးနဲ့တိုက်ခတ်မှုဖြစ်ပွားပြီးနောက်တည့်ရက်ကြာအင်္ဂါနေ့မှာတိုက်ခတ်ခဲ့သူဘင်္ဂလားဒေ့ရှ်လူမျိုးရွှေ့ပြောင်းနေထိုင်သူအကီယတ်ဦးလာကိုအကြမ်းဖက်ဝါဒဆွဲဆံရဆွဲချက်၅ခုနဲ့ဆွဲဆိုလိုက်တဲ့အကြောင်းပြည်တော်စုအစိုးရရှေ့နေတွေကကြေညာလိုက်ပါတယ်တိုက်ခိုက်သူဟာ IS Islamic စစ်သွေးကြွတွေကိုအားကျနေသူဖြစ်တယ်လို့အာနာဘယ်နီကပြောပါတယ်အသက်28နှစ်အရွယ်ဦးလာပေါ်ဆွဲဆိုလိုက်တဲ့ဆွဲချက်တွေထဲမှာအပြင်းထန်ဆုံးဆွဲချက်တွေကတော့အကြမ်းဖက်အဖွဲ့စည်းလို့သတ်မှတ်ထားတဲ့အဖွဲ့ကိုရုပ်ဝတ္ထုပစ္စည်းဖြစ်အထောက်ပံ့ပေးမှုနဲ့ပြင်းအားဖြင့်ဒီကောင်ခင်ဗျာဖြစ်အားပြင်းလက်နက်တွေကိုအသုံးပြုမှုစတာတွေဖြစ်ပြီးတော့ဒီပြုမှုတစ်ခုစီဟာအမြင့်ဆုံးထောင်ဒဏ်တက်တကြွန်းပစ်ဒဏ်ကြားခံနိုင်ဖို့ရှိပါတယ်နောက်ထပ်ဦးလာကိုလူအများအသုံးပြုတဲ့နေရာမှာဖောက်ခွဲမှုပြုလုပ်ခြင်းအများသုံးတဲ့နေရာကိုမီးလောင်စေအောင်ပြုလုပ်မှုဖောက်ခွဲပစ္စည်းအသုံးပြုမှုစတဲ့ဆွဲချက်တွေနဲ့လဲဆွဲဆိုထားတဲ့အကြောင်းအင်္ဂါနေ့မှာထုတ်ပြန်တဲ့ရာဇဝဲမှုကင်းဆိုင်ရာထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီပြုမှုတွေကထောင်ဒဏ်5နှစ်ကနေနှစ်30အထိကြားခံနိုင်ပါတယ်ဆွေးကြတဲ့နေပတ်သက်ပြီးတော့နယူးယောက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာနယူးယောက်တောင်ပိုင်းခရိုင်ပြည်တော်စုရှေ့နေဂျွန်ကင်းကကြေညာခဲ့တာဖြစ်ပါတယ်။ပောက်ကွဲမှုဟာတနင်္လာနေ့မနေ့9:20မှာမြေအောက်ဘူရာရဲ့ Port Authority ဘတ်စကားဂိတ်အနီးမှာဖြစ်ပွားခဲ့တာပါ။ဦးလာဟာလူများပြားထိခိုက်ဒဏ်ရာရအောင်ရည်ရွယ်ပြီးတော့အချိန်နဲ့နေရာကိုရွေးချယ်တိုက်ခိုက်ခဲ့သူဖြစ်တယ်လို့ရှေ့နေကင်းကပြောပါတယ်။
ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးစစ်ပွဲမှာကမ္ဘာလူမှုအသိုင်းအဝိုင်းဟာအရှုံးနဲ့ရင်ဆိုင်နေရတယ်လို့ပြည်내သမ္မတအီမန်နျူအယ်မက်ခရွန်ကညီလာခံတက်ရောက်လာတဲ့ကမ္ဘာခေါင်းဆောင်90နဲ့ကမ္ဘာတဝန်းရင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်ပေါင်း200ကျော်တို့ကိုပြောကြားလိုက်ပါတယ်။အခုချိန်ကဒီစစ်ပွဲကိုနိုင်ဖို့အတွက်အမြန်လှုပ်ဆောင်ရမယ့်အချိန်ဖြစ်တယ်လို့လည်းအင်ကာနဲ့ကျင်းပတဲ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးအတွက်ရန်ပုံငွေလုံးလုံးလောက်လောက်ရရှိစေရေးအတွက်ကျင်းပတဲ့ညီလာခံမှာပြောပါတယ်။2019နောက်ပိုင်းရေနံနဲ့သဘာဝတံငွေစူးစမ်းရှာဖွေရေးနဲ့ထုတ်လုပ်ရေးလုပ်ငန်းတွေအတွက်ရန်ပုံငွေမပေးဖို့ကမ္ဘာပိုင်းရဲ့ဆုံးဖြတ်ချက်အပါအဝင်ဒေါ်လာတန်ရာပေါင်းများစွာကုန်ကြမယ်။ကမ္ဘာကြီးပုံနှွေးလာမှုရောပါတော့အောင်လုပ်ပေးမယ်လုပ်ငန်းပေါင်းတရာစင်လောက်နဲ့ပတ်သက်ပြီးသမရမက်ခရွန်ယောင်းကကြေညာခဲ့ပါတယ်။ဖန်လုံရင်ဒန်းွေထုတ်လုပ်မှုအများဆုံးဖြစ်ပေါ်စေတဲ့လုပ်ငန်းတရားကိုဖန်လုံရင်ဒန်းွေတွေရှော့ချဖို့အတွက်ဖိအားပေးတဲ့အနေနဲ့ Climate Action 100 Plus လို့ခေါ်တဲ့9နှစ်ကြာလှုပ်ဆောင်ရမယ်။ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးလုပ်ငန်းတရားကျော်ကို HSCB ဘဏ်လုပ်ငန်းဆိုင်ရာကုမ္ပဏီကြီးနဲ့ပြင်သစ်က AXA အမကန်ကုမ္ပဏီအပါအဝင်ကုမ္ပဏီပေါင်း238ခုတို့ကပူးတွဲကြေညာခဲ့ပါတယ်။ကြောင်မီသွေးကလည်းစွန့်ရမယူဖို့အတွက်နိုင်ငံပေါင်း26နိုင်ငံပူးပေါင်းပါဝင်တဲ့ကတိပြုချက်ကိုကုမ္ပဏီပေါင်း20လောက်ကလည်းပူးပေါင်းပါဝင်ပါတယ်။ဒါဟာ2030မှာကမ္ဘာအချမ်းသာဆုံးနိုင်ငံတွေနဲ့2050မှာတခြားနိုင်ငံတွေကပါတုံးနေကြအချုပ်မီးသွေးကနေဓာတ်ထုတ်မှုကိုရပ်ဆိုင်းပြင်မဲ့အစီအစဉ်တစ်ခုပါ။နိုင်ငံပေါင်း200နီးပါးကပါရီသဘောရာသီဥတုဆိုင်ရာသဘောတူညီချက်ကိုလက်ခံပြီးနှစ်နှစ်ကြာမှာအခုလိုညီလာခံကိုကျင်းပတာပါ။ဒီညီလာခံကိုပါရီဥတုရာသီဆိုင်ရာသဘောတူညီချက်လက်မခံတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မတက်ရောက်ခဲ့ပါဘူး
။ဒေါ်နယ်ထရမ့်သမ္မတအဖြစ်ရွေးကောက်တင်မြောက်ခံရပြီးတဲ့နောက်ပိုင်းအစိုးရအတွင်းအကြမ်းလိုက်စားမှုကမြင့်တက်လာခဲ့တယ်လို့အမေရိကန်နိုင်ငံသား10ဦးမှ6ဦးကယုံကြည်ကြတယ်လို့စစ်တမ်းအတစ်မှဖော်ပြထားပါတယ်။သမ္မတအင်ဘီရိုဟာလွှတ်တော်ထက်ပိုပြီးတော့အကြမ်းလိုက်စားတယ်လို့ဆိုပါတယ်။ဘာလင်မှာအခြေစိုက်ပြီးတော့ Transparency International လို့ခေါ်တဲ့နိုင်ငံတကာအကြမ်းလိုက်စားမှုစောင့်ကြည့်ရေးအဖွဲ့ကအောက်တိုဘာနဲ့နိုဝင်ဘာလတွေအတွင်းအမေရိကန်နိုင်ငံသား1000ဦးစစ်တမ်းကောက်ယူခဲ့ရမှာ44ရာခိုင်နှုန်းကသမ္မတဒေါ်နယ်ထရမ့်နဲ့အင်ဘီရိုဟာတို့ဟာအကြမ်းလိုက်စားမှုရှိတယ်လို့ယုံကြည်ကြပြီးပြီးခဲ့တဲ့2016ခုနှစ်သမ္မတအိုဘားမားရဲ့လက်ထက်ကအလားတူစစ်တမ်းကောက်ယူခဲ့ရမှာတော့36ရာခိုင်နှုန်းကအဲ့ဒီလိုယုံကြည်ခဲ့တယ်လို့မှတ်တမ်းတင်ထားပါတယ်။အင်ကာနေ့မှာသမ္မတထရမ့်ရဲ့အင်ဘီရိုကတုံ့ပြန်ပြောဆိုရမှာအစိုးရတွင်ပွင့်လင်းမြင်သာမှုရှိဖို့နဲ့အကြမ်းလိုက်စားမှုတွေအဆုံးသတ်သွားအောင်လှုပ်ဆောင်နေတယ်လို့ပြောပါတယ်။2016ခုနှစ်တုန်းကအစိုးရအနေနဲ့အကြမ်းလိုက်စားမှုတက်ဖြစ်ရေးလှုပ်ဆောင်မှုပြက်ကွက်ခဲ့တယ်လို့ယုံကြည်သူ10ဦးမှ5ဦးရှိခဲ့ရကနေအခုနှစ်မှာတော့10ဦးမှ9ဦးနီးပါးတိုးလာခဲ့တယ်လို့အကြမ်းလိုက်စားမှုစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။အဲ့ဒီအဖွဲ့ကြီးရဲ့အစိုးရအကြမ်းလိုက်စားမှုဆိုတာဟာယုံကြည်မှုနဲ့အနှင်းထားတဲ့အာဏာကိုပုဂ္ဂလိကအကျိုးအမြတ်တွေတလွဲအလွဲတုံးစားပြုတာဖြစ်တယ်လို့အဓိပ္ပာယ်ဖွင့်ဆိုပါတယ်။
ဒီကံတန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 7905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကုလသမဂ္ဂကလုံခြုံရေးကောင်စီမှမနေ့ကကျင်းပတဲ့ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာပဋိပက္ခနဲ့ပတ်သက်တဲ့တင်ပြအချက်တွေမှာဒုက္ခသည်တွေနေရပြည်နယ်ရေးနဲ့ပတ်သက်ပြီးအချိန်သတ်မှတ်ပြီးအခြေအသေးချပြန်နိုင်ဖို့အတွက်စီစဉ်ပေးရမယ်လို့နိုင်ငံရေးရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Jeffrey Feldman ကပြောကြားလိုက်ပါတယ်။ပဋိပက္ခအတွင်းလိမ္မန်းဆိုင်ရာအကြမ်းဖက်မှုကျူးလွန်သူတွေကိုဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့ Pramila Patan ကတော့သူဟာရိုဟင်ဂျာဒုက္ခသည်တွေကလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကြုံခဲ့ရသူတွေနဲ့တွေ့ဆုံမင်းမြန်းခဲ့တာဖြစ်ပြီးလုံခြုံရေးတပ်တွေကအထမပြုကျင့်မှုအများပြားရှိခဲ့တယ်လို့ဒီလိုပြစ်မှုကျူးလွန်ခဲ့သူတွေကိုတရားဥပဒေအရအရေးယူဆောင်ရွက်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကိုပန်ကြားတိုက်တွန်းခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မဟောက်တူဆွမ်းကတော့မြန်မာအစိုးရရဲ့ရည်တည်ချက်ကိုရှင်းရှင်းလင်းလင်းပြောပြခဲ့ပြီးလူခွင့်ရဲ့ချိုးဖောက်မှုမှန်သမျှကိုမြန်မာအစိုးရကအာမပေးချောင်းနဲ့ခိုင်မာတဲ့တက်တဲ့အထောက်ထားတွေသာရှိမယ်ဆိုရင်အရေးယူဆောင်ရွက်ဖို့အသင့်ရှိပြီးဥပဒေအရဘယ်သူကိုမဆိုအရေးယူသွားမှာဖြစ်ကြောင်းပြောကြားခဲ့ပါတယ
်။ကုလသမဂ္ဂနဲ့တခြားနိုင်ငံတကာဆွေးနွေးပွဲတွေမှာလက်ရှိဖြစ်ပေါ်နေတဲ့ရိုဟင်ဂျာပြဿနာကိုအမြဲတမ်းအဖြေရရှိဖို့ကြိုးပမ်းရေးအတွက်ပြည်ထောင်နိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံကိုအပြည့်အဝထောက်ခံမယ်လို့ပြည်ထောင်သမ္မတအီမန်နျူအယ်မက်ခရွန်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ပြင်သစ်နိုင်ငံပဲရစ်မြို့တော်အီလီစီနန်းတော်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့နှစ်နိုင်ငံအရေးဆွေးနွေးကြစီမှာပြင်သစ်သမ္မတကအာမခံချက်ပေးလိုက်တာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး MD ရှာဟီဒူဟိတ်ကပြောပါတယ်။
NCA တနိုင်ငံလုံးဆိုင်ရာအဖြစ်ခက်ရက်စဲဆိုင်ရာသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ရဲ့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဟူးကြီးမင်းအွန်လိုင်းတို့နဲ့ဆွေးနွေးလိုတယ်လို့ UNFC ညွှန်ညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကနေတောင်းဆိုလိုက်ပါတယ်အစိုးရနဲ့ UNFC တိုင်းရင်းသားလက်နက်ကိုင်တပ်ပေါင်းစုတို့အကြားကဆွေးနွေးမှုတွေတောင်းမတင်ရေးမကျဖြစ်နေချိန်မှာပဲ UNFC ကဒီဇင်ဘာလ17ရက်စွန်းနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါ DPN တပ်ပေါင်းစုကိုယ်တိုင်အဖွဲ့အနေနဲ့ NLD အစိုးရတက်လာခဲ့ပြီးပြည်ထောင်စုငင်းချင်းညီလာခံ27ရာစုပင်လုံးကျင်းပရေးအတွက် sub committee နဲ့၎င်းငင်းချင်းကော်မရှင် PC နဲ့၎င်း2016ခုနှစ်အစောပိုင်းကာလကစပြီးပြည်တွင်းငင်းချင်းတိရောက်ရာတွေမှာပိုးပြီးအဆင်ပြေမယ်လို့ယုံကြည်ထားတဲ့ NCA လမ်းကြောင်းပေါ်မှာတွေ့ဆုံဆွေးနွေးလာခဲ့တာ18လတည်းရောက်လာပြီးဖြစ်ကြောင်း UNFC ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ
်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆမ်မဝေတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာကုလသမဂ္ဂလူညိုရေးကောင်စီမှာမနေ့ကရွေးညာအရေးဆွေးနွေးခဲ့ကြတဲ့သတင်းကိုမတင်ဆက်ခင်ဒီဆွေးနွေးမှုအပေါ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်ကိုအရင်တင်ပြပေးကြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကနေဘင်္ဂလားဒေ့ရှ်ဘက်ကိုရွေးညာဒုက္ခသည်6သိန်းကျော်ထွက်ပြေးခဲ့ရတဲ့အရေးကိုနိုင်ငံတကာကတင်ကြီးတင်ကျွထဲတုံ့ပြန်ရေးအတွက်ကုလသမဂ္ဂလူညိုရေးကောင်စီကအ мян ဆုံးထိတိယယောက်ဖိအားပေးကင်တွယ်ဖို့တိုက်တွန်းတဲ့ပန်ကြားလောက်ကို Human Rights Watch လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကြီးအပါအဝင် NGO အဖွဲ့အစည်းပေါင်း81ဖွဲ့တို့ကပူးပေါင်းပြီးတော့မနေ့အင်္ဂါနေ့ကလုံခြုံရေးကောင်စီကိုပေးပို့ခဲ့ကြပါတယ်ဒီအကြောင်းအပြည့်စုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာပါခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီမှာ Ranger ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးနိုင်ငံရေးရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Jeffrey Feldman နဲ့ပဋိပက္ခတွေအတွင်းလိန်ပိုင်းဆိုင်ရာအကြမ်းဖက်မှုများဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Pramila Patton တို့အင်္ဂါနေ့မှာတင်ပြပြီးအဖွဲ့ဝင်15ဦးပါကုလလုံခြုံရေးကောင်စီမှဆွေးနွေးကြမယ်အချိန်နဲ့ကြိုက်ပြီးလူ့ခွင့်ရေးအဖွဲ့81ဖွဲ့ကနေကုလသမဂ္ဂလုံခြုံရေးကောင်စီကိုပူးတွဲပန်ကြားလွှာပေးပို့ခဲ့တာဖြစ်ကြောင်း Human Rights Watch အဖွဲ့ရဲ့အာရှရေးရာဒါရိုက်တာ John Sifton ကပြောပါတယ
် The UN Security Council should be debating whether the situation in Burma and in particular violence in Rakhine State is so serious that it should be referred to the international
မြန်မာနိုင်ငံကအခြေအနေတွေအထူးသဖြင့်ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကအတောကိုဆိုးရွားနေတဲ့အတွက်ဒီကိစ္စကိုဒဟိတ်ကအပြည်ပြည်ဆိုင်ရာခုံရုံးကိုတင်ဖို့ကုလသမဂ္ဂလူညိုရေးကောင်စီမှအခြေတင်ဆွေးနွေးကြဖို့တိုက်တွန်းပါတယ်။ဒါ့အပြင်မြန်မာစစ်တပ်ကပြစ်မှုကျူးလွန်မှုမှာတာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူဖို့နဲ့မြန်မာစစ်တပ်ကိုလက်နက်တင်ဖို့ရောင်းချမှုပိတ်ပင်မှုကိစ္စတွေပါဆွေးနွေးကြဖို့တင်ပြတာပါ။ဒီလိုလုပ်ဖို့ပြောရင်တရုတ်ပြင်ရုရှားကလည်းကန့်ကွက်လာနိုင်ပါတယ်ဒါပေမဲ့လူညိုရေးကောင်စီကအဲ့ဒီအခြေအနေကိုဆွေးနွေးဖို့လိုပါတယ်ဒါမှမြန်မာနိုင်ငံကအခြေအနေဟာဘလောက်ဆိုးရွားတယ်လူခွင့်ရချုပ်ဖောက်မှုတွေရာဇဝတ်မှုတွေရှိနေတယ်ဆိုတာကိုအားလုံးကသိလာမှာဖြစ်ပါတယ
်ရွန်ဂျာပဋိပက္ခနဲ့ပတ်သက်ပြီးအဓိကလူခွင့်ရချုပ်ဖောက်မှုတွေကိုကြဲကြဲပြန့်ပြန့်ကျူးလွန်နေတယ်လို့ပြောတဲ့မြန်မာစစ်တပ်အရာရှိတွေပေါ်မှာပြစ်မှတ်ထားဒဏ်ခတ်ဖို့Human Rights Watch အပါအဝင်လူခွင့်ရေးအဖွဲ့81ဖွဲ့ကနေတောင်းဆိုခဲ့ကြတာပါဒါအပြင်ရွန်ဂျာရေးနဲ့ပတ်သက်ပြီးမြန်မာအစိုးရကိုဝေဖန်ပြစ်တင်ရုံနေနဲ့ချိုးဖောက်မှုတွေပြီးဆုံးသွားမှာမဟုတ်တယ်လို့ကျူးလွန်သူတွေကိုအပြစ်ပေးနိုင်အောင်လဲမဆောင်ရွက်နိုင်တဲ့အတွက်လုံခြုံရေးကောင်စီအနေနဲ့အပြစ်ကျူးလွန်သူတွေကိုနိုင်ငံတကာခုံရုံးတွေမှာအရေးယူဖို့အပါအဝင်တရားမျှတမှုနဲ့တာဝန်ခံမှုရှိအောင်ဆောင်ရွက်နိုင်မဲ့နည်းလမ်းတွေကိုရှာဖွေသွားဖို့အတွက်လူခွင့်ရေးအဖွဲ့တွေကတိုက်တွန်းထားတာပါရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီး Mr. Kofi Annan ဦးဆောင်တဲ့ရခိုင်ရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရကအတက်နိုင်ဆုံးလှုပ်ဆောင်ဖို့အတွက်ကတိပေးခဲ့တာပါပြီးခဲ့တဲ့တောက်ကြံနေ့ကတော့ဒီအကြံပြုချက်တွေအပေါ်မှာအကောင့်ထဲဖို့ဆောင်ရွက်ရေးကော်မတီအတွက်အကြံပေးအဖွဲ့ကို American, South Africa, Thai, Sweden နဲ့ England ကထိပ်တန်းနိုင်ငံရေးသမားကြီးတွေနဲ့မြန်မာနိုင်ငံကနိုင်ငံတကာအရေးကျွမ်းကျင်သူတွေကိုထည့်သွင်းပြီးစတင်ဖွဲ့စည်းခဲ့ပါတယ်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်အစိုးရနဲ့အချိန်ချင်းဆွေးနွေးပြီးဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးကြတဲ့ဒုက္ခသည်တွေကိုပြန်ပြီးခေါ်ယူဖို့နဲ့ပြန်လာသူတွေအဆင်ပြေစေဖို့အတွက်ပါလှုပ်ဆောင်ပေးနေတယ်လို့လည်းပြန်လည်နေရာချထားရေးအဖွဲ့ကပြောပါတယ်။ဒါပေမဲ့အဲ့ဒီဒေသကအခြေအနေမှန်ကိုအစိုးရကအတိမတ်ပြုပြောဆိုတာမျိုးမရှိသေးတဲ့အတွက်ဒုက္ခသည်တွေနေရပြန်ဖို့အတွက်ကြောက်နေကြတွေ့ရတယ်လို့လည်း Mr. Sifton ကပြောပါတယ်
။ Right now most Rohingya in Bangladesh who fled
အခုချိန်မှာဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဩဂုတ်လ25ရက်နေ့ကစပြီးထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာအများစုကမြန်မာပြည်ကိုမပြောင်းကြသေးပါဘူး။သ ူတို့ပြန်ရင်မြန်မာစစ်တပ်နဲ့ရခိုင်ဒေသခံတွေရန်ပြုတ်မှာကိုကြောက်နေကြလို့ပါအစိုးရဘက်ကသူတို့ဘာကိုကြောက်နေတယ်ဆိုတာကိုသိအောင်လုပ်ဖို့လိုပါတယ်ဘာလို့လဲဆိုတော့အဲ့ဒီမှာထောင်နဲ့ချီပြီးတော့အသက်ခံရတာတွေရာနဲ့ချီတဲ့ရွာတွေမီးရှို့ခံရတာတွေရှိနေတာမို့ပါအဲ့ဒီကသူတို့ရဲ့လူညုံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့အစိုးရကအတိမတ်ပြုပြောဆိုတာမျိုးမလုပ်မချင်းသူတို့ပြန်ဖို့ရမှာဖြစ်နိုင်သေးပါဘူး
ရှိခိုင်းဒေသမှာလူပေါင်း6သိန်းကျော်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာကနေတညီတညွတ်ထဲတုံ့ပြန်ကင်တွယ်နိုင်ရဲ့အတွက်အခြေတင်ဆွေးနွေးချက်ဖို့တိုက်တွန်းတဲ့အဖွဲ့တွေထဲမှာ All ASEAN မြန်မာ၊ Britain ကမြန်မာအရေးဆောင်ရွက်နေတဲ့ Burma Campaign UK အဖွဲ့ Save the Children အဖွဲ့ 45 Rights နဲ့ Refugees International အပြည်ပြည်ဆိုင်ရာဒုက္ခသည်များအဖွဲ့တို့လည်းပါဝင်ပါတယ်
တော်ခင်မျိုးသက်တင်ပြပေးကြတာပါခင်ဗျအခုဆက်ပြီးတော့ရိုဟင်ဂျာအရေးမနေ့ကလူညုံရေးကောင်စီမှဆွေးနွေးခဲ့ကြတဲ့အကြောင်းကိုတင်ပြပေးပါမယ်ရိုဟင်ဂျာမွတ်စလင်အမျိုးသမီးတွေကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအများအပြားကျူးလွန်ခဲ့တယ်လို့ကိုရီးယားကြုံခဲ့ရသူတွေနဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်တစ်ဦးကပြောလိုက်ပါတယ်ကုလသမဂ္ဂလူမျိုးရေးကောင်စီမှမနေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်တဲ့တင်ပြချက်အတွင်းအဲ့ဒီလိုပြောဆိုခဲ့တာပါမြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုတချို့ရှိလာနေတယ်ဆိုပေမဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးလှုပ်ဆရာတွေအများကြီးကြာနေသေးတဲ့အကြောင်းလဲလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကပြောခဲ့ကြပါတယ်ဒီအကြောင်းကိုတော့ကိုကျော်အောင်လင်းကဆက်ပြီးပြောပြပေးပါပါခင်ဗျာ
ရိုဟင်ဂျာမွတ်စလင်ပြည်ပခန့်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီကနိုဝင်ဘာလ9ရက်နေ့တုန်းကမြန်မာရေးကြေညာချက်ကိုထုတ်ပြန်ခဲ့ပြီးချိန်တလအကြာမှာလက်ရှိခြေအနေတွေကိုပြန်လည်သုံးသပ်တဲ့အနေနဲ့လူမျိုးရေးကောင်စီမှမနေ့တုန်းကတင်ပြခဲ့ကြတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့ရိုဟင်ဂျာခြေနေတွေကိုလေ့လာခဲ့ကြသူနှစ်ဦးဖြစ်ကြတဲ့နိုင်ငံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ် Jeffrey Fredman နဲ့ပြည်ပကအတွင်းလိမ်မိုင်းဆိုင်ရာကြံဖက်မှုဆိုင်ရာအတွင်းမှူးချုပ်ရဲ့အထူးကိုယ်စားလှယ် Pramila Patton တို့ကလူမျိုးရေးကောင်စီမှသူတို့ရဲ့အတွေ့အကြုံနဲ့အကြံပြုချက်တွေကိုတင်ပြခဲ့ကြတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားဒုက္ခသည်တွေပြန်ပြီးတော့လက်ခံရေးဆိုင်ရာသဘောတူညီချက်ရခဲ့တာကိုဝမ်းသာကြောင်းဒီကိစ္စတွေကိုလှုပ်ဆောင်ရမှာထက်သွင်းစဉ်းစားသင့်တဲ့အဓိကချက်တွေကိုနိုင်ငံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ် Jeffrey Fletman ကလူမျိုးရေးကောင်စီကိုတင်ပြခဲ့ပါတယ်
First returns must be supported by reconciliation efforts
ဒုက္ခသည်တွေနေရာပြန်ရေးမှာပြန်လည်တင်းမြေဆိုင်ရာအထောက်အမှုတွေနဲ့ဖြစ်ရပါလိမ့်မယ်အချိန်တက်မှတ်ထားပြီးအသေးချာပြန်နိုင်ရေးကိုစီစဉ်ရပါလိမ့်မယ် Mr. Kofi Annan အဖွဲ့ရဲ့အကြံပေးချက်ကိုဗဟုပြုပြီးလှုပ်ဆောင်ရပါလိမ့်မယ်ဒုက္ခသည်တွေရဲ့မူလနေရာတွေဒါမှမဟုတ်ဒုက္ခသည်တွေကလုံခြုံစိတ်ချရတယ်လို့ရေးဒါမှမဟုတ်ဒုက္ခသည်တွေကလုံခြုံစိတ်ချရတယ်လို့ရွေးချယ်တဲ့နေရာတစ်ဝိုက်မှာဖြစ်ရပါလိမ့်မယ်စကန်ဒါမှမဟုတ်ယာယီနေရာမျိုးမဟုတ်ရပါဘူးရိုဟင်ဂျာတွေကိုလွတ်လပ်စွာသွားလာခွင့်ပေးမယ်ဆိုတာကအပြုသဘောဆောင်တဲ့ကိစ္စဖြစ်တယ်ဆိုပေမဲ့လည်းတည်ဆဲဥပဒေတွေအရသူတို့အတွက်သွားလာလှုပ်ရှားခွင့်တွေကတိတ်ပြီးတင်းကျလွန်းနေတာပါလွတ်လပ်စွာသွားလာလှုပ်ရှားခွင့်တွေကိုတိုးချက်ပေးခြင်းအပြင်သူတို့ရဲ့အခြေခံဘဝနေထိုင်မှုအခြေအနေတွေကိုအဆင်ပြေစေပါလိမ့်မယ်လောလောဆယ်တတ်မှတ်ထားတဲ့တသက်ကအထောက်အထားဆိုင်ရာကန့်သတ်ချက်တွေကိုရှော့ပေါ်ပြီးဒုက္ခသည်တွေကိုလက်ခံသင့်ပါတယ်ဒုက္ခသည်အများစုကအထောက်အထားတွေအစုံအလင်းပြနိုင်ဖို့ကခက်နေပါတယ်။နောက်ဆုံးတင်ပြလိုတဲ့အချက်ကတော့ဒုက္ခသည်တွေနေရာပြောင်းရေးကိစ္စမှာအတွေ့အကြုံများတဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပူးပေါင်းဆောင်ရွက်မှုကိုလက်ခံရေးလဲတိုက်တွန်းလိုပါတယ်
။ပြည်ပကအတွင်းလိမ်မိုင်းကြံဖက်မှုဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Pramila Patton ကဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးလိမ်မိုင်းဆိုင်ရာကြံဖက်မှုတွေကြုံတွေ့ခဲ့ရသူတွေနဲ့တွေ့ဆုံမေးမြန်းခဲ့သူပါ။မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေကတူးချင်းစီရောအုပ်စုလိုက်ရောရိုဟင်ဂျာမျိုးသမီးတွေကိုအာရမပြုကျင့်မှုတွေအများအပြားနဲ့ရဲဆက်ဆက်လှုပ်ဆောင်ခဲ့တဲ့အကြောင်းလူမျိုးရေးကောင်စီကိုတင်ပြခဲ့ပြီးတော့ပြစ်မှုကျူးလွန်သူတွေကိုတရားဥပဒေအရရေးယူဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ
် I urge this body to do everything in its power to seek a swift end to the atrocities to ensure the alleged perpetrators of sexual
လူမျိုးရေးကောင်စီကိုကျမတိုက်တွန်းလိုတာကတဆွမ်းသမျှအာဏာကိုသုံးပြီးရဲဆက်ကြမ်းကြုတ်မှုတွေကိုအဆုံးသတ်ပေးဖို့လိမ်ပိုင်းဆိုင်ရာနဲ့တခြားအကြမ်းဖက်လုပ်ရက်တွေကျူးလွန်ကြသူတွေကိုတရားဥပဒေအရအရေးယူဖို့အကျူးလွန်ခံကြရသူတွေအတွက်ဘေးအန္တရာယ်ကင်းစွာနေထိုင်နိုင်တဲ့အခြေအနေကိုဖန်တီးပေးဖို့ဖြစ်ပါတယ်။ကျမတို့ရဲ့လှုပ်ဆောင်မှုဒါမှမဟုတ်ပြက်ကွက်မှုကိုတမိုင်းကနေမှတ်ကြောက်တင်အကဲဖြတ်ပါလိမ့်မယ်။ရခိုင်ပြည်နယ်မှာအရက်သားတွေပေါ်မှာကျူးလွန်ချိုးဖောက်မှုတွေချက်ချင်းရပ်တန့်ဖို့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ပြစ်မှုကျူးလွန်သူတွေကိုအရေးယူဖို့ကြိုးပမ်းမှုများဟာတိုက်ကိုထိရောက်မှုရှိစေမှာဖြစ်ပါတယ်။လူသားချင်းစာနာမှုအထောက်အကူတွေကိုလည်းကုလသမဂ္ဂအဖွဲ့တွေချက်ချင်းတွားရောက်ဖို့အတွက်ဆောင်ရွက်ခွင့်ပြုသင့်ပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာတာဝန်နီကီဟေလီကတော့ရိုဟင်ဂျာဒုက္ခသည်အရေးမြန်မာအစိုးရရဲ့ဂရုကဝေပေးပြောဆိုနေမှုတွေကနေလက်တွေ့လှုပ်ဆောင်လာတွေကိုမြင်လို့တယ်လို့ဆိုပါတယ
်။ This is the fastest displacement of refugees since Rwanda.More people are dead and displaced inside Burma. Yet we still have not seen any concrete action to hold those responsible for these atrocities accountable. Instead, we see an investigation by the Burmese military that denies all responsibility.
ဒါဟာ Rwanda ပြည်ဒုက္ခသည်တွေအ мян ဆုံးအိုးအိမ်မဲ့ဖြစ်ကြရတဲ့ဖြစ်ရပါ။ဒါအပြင်မြန်မာနိုင်ငံတွင်းမှာနောက်ထပ်လူတွေတိုက်ဆုံတာအိုးအိမ်မဲ့ဖြစ်ကြတာတွေလည်းရှိနေပါတယ်။ဒါပေမဲ့ဒီပြည်မှုကျူးလွန်သူတွေပေါ်ခိုင်မာတဲ့အရေးယူမှုကိုမတွေ့ရသေးပါဘူး။အဲ့ဒီအစားမြန်မာစစ်တပ်ကစုံစမ်းစစ်ဆေးပြီးပြည်မှုကျူးလွန်သူတွေကိုအရေးယူတာလုံးဝမတွေ့ရပါဘူး။ဒါဟာလက်ခံနိုင်စရာမရှိပါဘူး။မြန်မာနိုင်ငံအနေနဲ့လက်တွေ့ဖြစ်ရတွေကိုတီကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုသင့်ပါလေ။ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကိုအပြည့်အဝသွားရောက်ခွင့်ပြုခြင်းအပြင်ပြည်မှုကျူးလွန်သူတွေကိုအရေးယူနိုင်မှာဖြစ်ပြီးပြဿနာကိုအပြေရှားရမှာလေဒါဟာအရေးကြီးပါလေ။အချိန်ကိုမဖြုံးသင့်တော့ပါဘူး။လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုပါဝင်ရက်စက်ကြမ်းကြုတ်မှုတွေဖြစ်ပွားခဲ့တဲ့ဆိုတာကတော့ညှင်းလို့မရပါဘူးမြန်မာနိုင်ငံမှာလုံခြုံရေးတပ်တွေကျူးလွန်မှုနဲ့အကြမ်းဖက်ရက်စက်မှုတွေအလုံးကိုအမေရိကန်ပြည်ထောင်စုကပြစ်တင်ရှုံချပါလေ
လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ဟောက်တိုဆွမ်းကမြန်မာစိုးရရဲ့သဘောထားကိုရှင်းပြပါလေ
As regards the alleged sexual violence the government of Myanmar has made
a statement to the children as to such charges in particular to Myanmar Suwa yet the jet ko shin shin lin lin pyo tha pi da ba lu khwin chou paw mu ma na mya ko Myanmar Suwa ga a ma pe ba bu khai ma de tet de thauk tha de da shi mae so yin chano lu bet ga a ye yu saung yet pho a tet ma be upare ya ba du ko ma so a ye yu twa ma ba lo Myanmar tan mat haut do saung ga pyo ka da ba bu thi daw mong daw de ta ma yin nong ga lou nyoe ya tat phyan tha ka de tat phwe de ko le ပြန်ပြီးတော့ရုပ်သိမ်းထားခဲ့ပြီးဖြစ်ကြောင်းနဲ့ဒေသတွင်းဥပဒေစိုးမိုးမှုတွေကိုရဲတပ်ဖွဲ့ဝင်တွေလှုပ်ဆောင်နေတဲ့အကြောင်းစစ်ချင်းဒီအဖွဲ့တွေရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလည်းဒေသတွင်းမှာလှုပ်ဆောင်ခွင့်ရှိနေကြောင်းနဲ့မြန်မာအစိုးရကလက်ရှိလှုပ်ဆောင်နေတဲ့ရခိုင်ဒေသအတွင်းအခြေအနေတွေနဲ့ဖြစ်ပေါ်တိုးတက်မှုတွေကိုလည်းမြန်မာအတံမတ်ဟောက်တူဆွမ်းကကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တံမတ်ကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားသဘောတူညီထားချက်ကိုအကောင့်ထည့်ဖော်တဲ့နေရာမှာကုလသမဂ္ဂလုံခြုံရေးကောင်စီကဝိုင်းပြီးတော့ကြီးကြပ်ပေးဖို့တိုက်တွန်းခဲ့ပါတယ
် As we had previously said in this council whatever momentum we see in our bilateral engagement with Myanmar has been the result
လုံခြုံရေးကောင်စီမှတွေ့ခဲ့ရပြီးတဲ့အတိုင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားနှစ်နိုင်ငံဆွေးနွေးမှုတွေမှာတိုးတက်မှုရရှိခဲ့တာကရခိုင်ပြည်နယ်မှာနောက်ဆုံးဖြစ်ပွားတဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝိုင်းဝန်းပြစ်တင်ဝေဖန်မှုအပြင်ထဲထဲဝင်ဝင်ဆက်ဆံမှုတွေကြောင့်ဖြစ်ပါတယ်ဒီနှစ်နိုင်ငံသဘောတူညီမှုကိုဖော်ဆောင်ရမှာလုံခြုံရေးကောင်စီအနေနဲ့ကြီးကြပ်စောင့်ကြည့်ပေးဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းပါတယ်
။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့တင်ပြဆွေးနွေးမှုတွေထဲမှာမြန်မာနိုင်ငံတွင်းရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်တိုးတက်မှုတွေရှိလာတဲ့ဆိုပေမဲ့လည်းဖြစ်ရှင်းစရာကိစ္စတွေကအများအပြားကြံနေတဲ့အကြောင်းဒီထက်ပိုပြီးတော့တိုးတက်မှုတွေရှိလာအောင်လှုပ်ဆောင်ကြဖို့တွန်းအားပေးတိုက်တွန်းပြောဆိုခဲ့ကြပါတယ်
။ကိုကျော်အောင်လင်းစူးစီးတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့မြန်မာစီးပွားရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးပါဦးမယ်။စီဝိုင်းဆိုင်ရာမူဝါဒနဲ့စီမံကိန်းတွေလှုပ်ဆောင်တာမှာရှင်းလင်းပြသမှုမရှိတာတွေကြောင့်ပြည်တွင်းပြည်ပကရင်းနှီးမြှုပ်နှံမှုတွေတုံ့ဆိုင်လာရပြီးမြန်မာနိုင်ငံအတွင်းစီးပွားရေးလုပ်ဖို့ယုံကြည်စိတ်ချမှုရော့ကျလာတာမို့ရင်းနှီးမြှုပ်နှံမှုလက်တွန့်လာကြတာလို့ဂျာမနီနိုင်ငံကထုတ်ပြန်တဲ့စီးပွားရေးစစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။အနေဒီအစိုးရတက်လာပြီးစီးပွားရေးပြည်ပင်ပြောင်းလဲမှုတွေလုပ်ဖို့ကြိုးစားပေမဲ့စစ်တမ်းနဲ့အရာကတော့ရင်းနှီးမြှုပ်နှံသူတွေဟာပြီးခဲ့တဲ့နှစ်2016ခုနှစ်တည်းစီးပွားရေးလုပ်ဖို့ပိုနောက်နေတွန်းဆုတ်လာမှုတွေရှိနေပါတယ်။ရခိုင်ဒေသမှာဖြစ်ခဲ့တဲ့ပြည်ပခါတွေရဲ့အကျိုးဆက်ကလည်းစီးပွားရေးလာရောက်ရင်းနှီးမြှုပ်နှံဖို့တွန်းဆုတ်လာနိုင်တဲ့အချက်တခုလို့စစ်တမ်းကဖော်ပြထားပါတယ်။ဒီအကြောင်းရန်ကုန်အခြေစိုက် VOA သတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်
။ဂျာမနီအခြေစိုက်ကမ္ဘာလုံးဆိုင်ရာတိုင်ပင်ခံအနေနဲ့လှုပ်ဆောင်နေတဲ့ရူလန်ဘာဂျာဖွဲ့ကထုတ်ပြန်လိုက်တဲ့စီးပွားရေးစစ်တမ်းမှာအခုလိုဖော်ပြထားတာဖြစ်ပါတယ်။စစ်တမ်းမှာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုယုံကြည်ချက်မရှိရတဲ့အဓိကအချက်တွေကတော့လျှက်စစ်မီးမရတာစီးပွားရေးမူဝါဒအပြင်စီးပွားရေးနဲ့နွယ်တဲ့နိုင်ငံရေးမူဝါဒတွေချမှတ်တာမှလည်းပွင့်လင်းမြင့်သာမှုနဲ့တိကျခိုင်မာမှုမရှိတာတရားဥပဒေစိုးမိုးမှုမရှိတာလုပ်ငန်းလိုက်စင်းတဲ့စီးပွားရေးပိုင်းလှုပ်ဆောင်ရတဲ့အချက်လက်တွေရှင်းလင်းလွယ်ကူမှုမရှိတာစတဲ့အချက်တွေကရင်းနှီးမြှုပ်နှံမှုတုတ်ဆိုင်စေတယ်လို့ဖော်ပြထားပါတယ်။ဒီစစ်တမ်းထွက်လာဖို့အတွက်နိုင်ငံတကာကုမ္ပဏီ40ရာခိုင်နှုန်းနဲ့ပြည်တွင်းကုမ္ပဏီ60ရာခိုင်နှုန်းစီကနေစစ်တမ်းကောက်ယူခဲ့တာဖြစ်တယ်လို့ Roland Barger အဖွဲ့ကအရှိတောင်အာရှအုပ်ချုပ်သူ Thomas Kloss ကဆိုထားပါတယ
်။ So for the lower business confidence. So just to recap again, business
ဒီမနက်ကမှစီးပွားရေးလှုပ်ဖို့ယုံကြည်နှုန်းဟာ2016တုန်းက80ရာခိုင်နှုန်းအထိရှိပေမဲ့2019ခုနှစ်မှာတော့50ရာခိုင်နှုန်းနီးပါးပဲရှိပါတော့တယ်။စီးပွားရေးပေါ်ယုံကြည်မှုကျလာတဲ့အချက်တွေကဖော်ပြထားသလိုပါပဲ။ဒီအထက်ကအဓိကကတော့အသေးစားလေ့ကျင့်ပေးထားတဲ့ဝန်ထမ်းတွေနေပါတာကြောင့်လည်းပါပါတယ်။ ဒီအတွက်ပြည်ရင်းပြည်ပရင်းနှီးသူတွေဘက်ကသဘောပေါက်ပြီးတော့တင်းနှံ့နေပေးလာနေကြပါတယ
် NLD အစိုးရတက်လာပြီးစီးပွားရေးပြုရင်ပြောင်းလဲမှုတွေလုပ်ဖို့စ조사ခဲ့ပေမဲ့ထင်သလောက်အကျိုးရလက်ကောင်းတွေမရရှိသေးပါဘူးအခြားစီးပွားရေးစစ်တမ်းတွေမှာလည်းNLD အစိုးရလက်ထက်မှာစီးပွားရေးကျဆင်းလာတယ်လို့ဖော်ပြနေကြတာတွေရှိနေပါတယ်ဒီစစ်တမ်းတွေကဖော်ပြချက်အရနိုင်ငံတကာကစွပ်စွဲနေတဲ့ရခိုင်ပြည်ပခါမှာလူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ကြရဲ့ကြောင့်လေနိုင်ငံတကာကယင်းနီးသူတွေကလာရောက်ယင်းနီးဖို့တွန်းဆုတ်လာနိုင်တယ်လို့ဖော်ပြထားပါတယ်စစ်တမ်းရဒီလိုယုံကြည်မှုတွေကျနေပေမဲ့လေရင်းမြစ်တဘာဝဆိုင်ရာအခြေအနေကောင်းနေကြောင်းပြည်တွင်းပြည်ပယင်းနီးသူတွေဘက်ကယင်းနီးမြုပ်နှံဖို့စိတ်အားထက်သန်နေတာတွေရှိနေပြီးစီးပွားရေးပြုရင်ပြောင်းလဲမှုကိုစောင့်ဆိုင်းနေတာလည်းရှိနေတယ်လို့စစ်တမ်းမှဖော်ပြထားပါတယ်မစ္စတာသောမတ်ကအခုလိုပြောခဲ့ပါတယ
် What's going in favor of Myanmar still is its mid to long term
ကာလာတို့စိန်ခေါ်မှုတွေရင်ဆိုင်နေရတာဖြစ်ပေမဲ့ကုမ္ပဏီတွေကတော့မြန်မာနိုင်ငံမှာကာလာလက်နဲ့ကာလာရှည်စီးပွားရေးအလားအလာကောင်းတွေထွက်လာမယ်လို့ဆက်လက်ယုံကြည်နေတာတွေရှိနေသေးပါ။လာရောက်ယင်းနီးစင်းတဲ့နေရာတစ်ခုဖြစ်တဲ့ဆိုတဲ့တင်ပြချက်တွေဈေးကွက်အလားအလာကလည်းယင်းနီးမြုပ်နှံမှုစိတ်ဝင်စားစေရှိနေပါတယ်
။နီဗန်လျက်စစ်ကုမ္ပဏီပိုင်ရှင်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာအောင်သိန်းကတော့လက်တွေ့စီးပွားရေးလှုပ်ဆောင်တာမှာရင်ဆိုင်နေရတဲ့အခက်အခဲနဲ့ပတ်သက်လို့ VOA ကမေးမြန်းမှုကိုအခုလိုဖြေကြားသွားခဲ့ပါတယ်။
စီးပွားရေးလုပ်ငန်းရှင်အနေနဲ့ကတော့ဟိုကျွန်တော်ဒီကျွမ်းကျင်တဲ့ဟိုလုပ်သားတွေเนาะဟိုတကယ်ဟိုအရေးချင်းပြေးွားတဲ့ဒီ manager ကောင်းကြီးဒါ human resource ဘိုင်းမှာတော့ဒါကျွန်တော်တို့ဟိုဒီကအခက်အခဲကြုံနေဒါကခုနပြောသလို short term long term plan နဲ့ human resource development ကိုကျွန်တော်ကတရားလုပ်သွားမယ်ဆိုရင်တော့နောက်မှဒီခက်ခဲမျိုးမရှိနိုင်ပါဘူး policy ဘိုင်းနဲ့ပတ်သက်လို့ကတော့ဟိုအဓိကတော့ကျွန်တော်တို့ကဒီ SME ပေါ့နော်ရာဂိုင်းတို့အများစုရှိနေတယ်ကျွန်တော် SME တွေဒီလောက်တာဂိုင်းတာရှိမှဟိုဖွံ့ဖြိုးတိုးတက်မှဒိုင်းပြည်စီးပွားရေးရောအလုပ်ဂိုင်းခွင့်လမ်းပေးမှဖြစ်တဲ့အတွက်ကြောင့်ကျွန်တော်ရှိပြီးသားကောင်းမွန်နေတဲ့ SME မူဝါဒတွေကိုကျွန်တော်တို့အကောင့်အထည်မြန်မြန်လေးပေါ်ပေးဖို့ကျွန်တော်တို့ဘက်ကတောင်းဆိုมาဖြစ်ပါတယ်
Rolling Baja အဖွဲ့အနေနဲ့ဒီစစ်တမ်းထွက်လာဖို့ဗြိတိန်အမေရိကာပြင်သစ်စင်ကာပူစတဲ့နိုင်ငံတွေအပြင် EU ဆွစ်ဇာလန်စတဲ့နိုင်ငံတွေကယင်းနှီးမြှုပ်နှံမှုစိတ်ဝင်စားတဲ့ကုမ္ပဏီတွေစီကနေမေးမြန်းစီစစ်ခဲ့တာအပြင်ပြည်တွင်းကကုမ္ပဏီတွေကိုပါမေးမြန်းကဒီစစ်တမ်းကိုထုတ်ပြန်ခဲ့တာဖြစ်တယ်လို့စစ်တမ်းမှာဖော်ပြထားပါတယ်ရှင်
။မမေခတတင်းပြပို့ခဲ့တာပါခင်ဗျာ။ VOA American တန်ခါနေပို့ထုံးနေမနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့တော်ရရှင်တွေအတွက် VOA ဝိုင်းတော်သားတွေရဲ့ခရစ်စမတ်ယာတီတည်သွင်းခြင်းလက်ဆောင်တစ်ပုဒ်ကိုတင်ပြပေးလိုပါတယ်။တော်ရရှင်တေးတန်ရှင်မေသူတီဆိုထားတဲ့စောင်းလေပြင်းညင်းဆိုတဲ့သချင်းကိုနားဆင်ကြပါခင်ဗျာ။ကန်တန်ကနေပို့ထုနေမနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ရရှိနေခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ဖက်ထုတ်လင်းချက်တွေဖြစ်ပါတယ်ခင်ဗျာလိုင်းနိုမီတာ30နဲ့40 49တို့အပြင်လိုင်းနိုမီတာ50 kHz 5999နဲ့လိုင်းနိုမီတာ190 kHz 1505တို့ကပါဆက်လက်ထုတ်လင်းပေးနေပါတယ်အခုဒုတိယပိုင်းမှာတင်ဆက်ပေးမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေအပြင်
ယူနယ်တဲ့မှာဒီထိုင်တဲ့သူတွေကရွေးချယ်ရေးဘွဲ့ကိုကြီးကြပ်ရေးဘွဲ့ကိုဖွဲ့ရမယ်လို့ဆိုတဲ့အခါကျတော့တချို့မျိုးနယ်တွေမှာကြရတဲ့အခါကျတော့ဥမာကျွတ်ကျော်နေတဲ့
မြန်မာနိုင်ငံမှာလက်ရှိကျင်းပနေတဲ့ရက်ကျေးအုပ်ချုပ်ရေးအဖွဲ့ရွက်ောက်ဘွဲတွေအကြောင်းအင်္ဂါနေ့ညကဆွေးနွေးကြတဲ့ဒဲအလီလိုင်းပြန်လည်ထုတ်လွှင့်ချက်မှာအပြည့်အစုံကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြထားကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအားပေါ်မပြည့်ဥကြုံစံတာနဲ့ဒေါ်လာလတန်းတို့ကနေတင်ပြပေးကြပါမယ်ခင်ဗျာ
ဆလပီမြန်မာနိုင်ငံကိုရိုဟင်ဂျာတွေပြန်ပို့ရေးကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုဖိအားပေးဖို့ပြင်သစ်တိုက်တွန်းခဲ့တဲ့ဆိုတဲ့ BDnews24.com မှာရေးသားတဲ့ဆုံးမကနေကောက်နှုတ်တင်ပြလိုပါတယ်။အင်္ဂါနေ့ကခေါင်းဆောင်ကြီးနှစ်ဦးတို့ပြင်သစ်ရှိ LSA နန်းတော်မှာတွေ့ဆုံရမှာပြင်သစ်ဝန်ကြီးချုပ် Emmanuel Macron ကရိုဟင်ဂျာအရေးနဲ့ပတ်သက်လို့အသေးစိတ်သိရှိလိုပြီးဘင်္ဂလားဒေ့ရှ်ကဘာတွေလှုံ့ဆော်နေသလဲပြင်သစ်နိုင်ငံအနေနဲ့ဘာတွေအကူအညီပေးနိုင်ဖို့မျှော်လင့်တယ်လဲဆိုတာကိုဝန်ကြီးချုပ်ရှစ်ခါစီနာကိုမေးမြန်းခဲ့တယ်လို့နိုင်ငံခြားရေးအတွင်းမိုဟာမက်ရှာဟီဒါဟတ်ကတွေ့ဆုံပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ရှစ်ခါစီနာကဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာစုစုပေါင်းတသန်းလောက်ရှိနေပြီးဒါဟာသူ့နိုင်ငံကိုဝင်တုပ်ကြီးဖြစ်စေတယ်လို့ပတ်ဝန်းကျင်ထိန်းသိမ်းရေးကိုလည်းထိခိုက်စေတယ်လို့ဖြေကြားခဲ့တယ်လို့ဆိုပါတယ်။ဩဂုတ်လနှောင်းပိုင်းကမြန်မာစစ်တပ်ကနေမြေရှင်းလင်းရေးမလုပ်ပြီးရိုဟင်ဂျာ၄သိန်းလောက်ဟာဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတာဖြစ်ပါတယ်။လွန်ခဲ့တဲ့3လကအကြမ်းဖက်မှုဖြစ်ပွားခြင်းအပြီးရိုဟင်ဂျာ6သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာခဲ့တာဖြစ်တဲ့အတွက်ဒီပဋိပက္ခကိုဖြေရှင်းနိုင်ရေးအတွက်အချက်5ချက်ကိုအဆိုပြုထားပြီးဒီအချက်တွေကိုဒီနှစ်ကုလသမဂ္ဂညီလာခံကြီးမှာတင်သွင်းခဲ့တယ်လို့ဝန်ကြီးချုပ်ရှစ်ခါစီနာကမက်ခရွန်ကိုပြောခဲ့တယ်လို့ဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံနဲ့နိုင်ငံသဘောတူညီမှုမှာဘင်္ဂလားဒေ့ရှ်အနေနဲ့မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့ဖိအားပေးမှုကိုရှိလိုတဲ့အကြောင်းနောက်ဆိုလို့ရှိရင်အကောင့်ထဲပေါ်မှုမှာထိရောက်မှုရှိမှာမဟုတ်ဘူးလို့ရှေ့ခါစီနာကပြင်သစ်ဝန်ကြီးချုပ်ကိုပြောခဲ့တယ်လို့ BD News တွေမှာဖော်ပြထားပါတယ်ရှင်
။မူဝါဒပြတ်သားမှုမရှိတဲ့အတွက်မြန်မာစီးပွားရေးပေါ်ယုံကြည်မှုကြာဆင်းဆွဲကောင်းစဉ်နဲ့စီးပွားရေးသုံးသပ်ချက်ကို Reuters.com မှာဖတ်ရပါတယ်။နုနယ်ရဲ့စီးပွားရေးကိုဒေါအောင်ဆန်းစုကြည်ကင်တွယ်မှုအပေါ်မကျေနပ်မှုတွေရှိနေချိန်မှာစီးပွားရေးမူဝါဒပြပြသားသားမရှိဖြစ်နေတဲ့အတွက်ဒီနေ့အတွင်းမြန်မာနိုင်ငံမှာစွန့်ဦးတည်ထွင်လုပ်ငန်းရှင်တွေရဲ့စီးပွားရေးယုံကြည်မှုဖြည်းဖြည်းသာသာကျဆင်းသွားတယ်လို့အင်္ဂါနေ့ကထုတ်ပြန်လိုက်တဲ့စစ်တမ်းတစ်ခုမှာတွေ့ရပါတယ်။ဒေါအောင်ဆန်းစုကြည်ကတော့စီးပွားရေးပြုပြင်မှုဟာမြန်မာအသွင်ကူးပြောင်းရေးရဲ့အဓိကကြတဲ့ပန်းနိုင်တရားဖြစ်တယ်လို့သတ်မှတ်ထားခဲ့ပေမဲ့ဒေသတွင်းအစိုးရဆုံးမြန်မာနိုင်ငံမှာပြည်သူအများအပြားကတော့စီးပွားရေးနှေးကွေးမှုကိုစိတ်ပျက်နေကြပါတယ်။ဤနိမ့်ပြောင်းနိုင်သူတွေကလည်းရိုဟင်ဂျာပြည်နာကြောင့်မြန်မာနိုင်ငံအပေါ်တံခတ်ပိတ်ဆို့မှုတွေပြန်လာလေမလားဆိုပြီးစိုးရိမ်နေကြတာပါမြန်မာစီးပွားရေးအပေါ်ရေတိုအယုံကြည်စီးမှုဟာမြန်မာနှစ်က83ရာခိုင်နှုန်းဖြစ်ခဲ့ပေမဲ့2019မှာတော့49ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့ Roland Berger နဲ့ UMFCCI ကပြည်ထောင်စုမြန်မာနိုင်ငံကုန်သွယ်ရေးများနဲ့ဆက်မှုလုပ်ငန်းရှင်များအသင်းပူးတွဲပြုလုပ်တဲ့စစ်တမ်းမှာတွေ့ရပါတယ်ဒါဟာအစိုးရမှရှင်းလင်းပြသတဲ့မူဝါဒနဲ့စီမံကိန်းမရှိလို့ဖြစ်တယ်လို့ပြည်တွင်းပြည်ပလုပ်ငန်းရှင်900ခန်းကိုမေးမြန်းကြောက်ယူခဲ့တဲ့စစ်တမ်းမှဖော်ပြထားတာဖြစ်ပါတယ်။ဒီစစ်တမ်းဟာရခိုင်ပြည်နယ်မှာပြဿနာမပေါ်ခင်ကကြောက်ယူပြုလုပ်ခဲ့တဲ့စစ်တမ်းဖြစ်ပြီးဒီပြဿနာဖြစ်ပြီးတဲ့နောက်မှာတော့စစ်ပွဲရေးယုံကြည်မှုကပုံမကျဆင်းသွားနိုင်တယ်လို့စစ်တမ်းကြောက်ယူမှုမှာပါဝင်ခဲ့သူအကြီးအကဲတွေကဆိုပါတယ်။မြန်မာနိုင်ငံမှာကုမ္ပဏီတွေရင်ဆိုင်နေရတဲ့တခြားစိန်ခေါ်မှုတွေကတော့ကျွမ်းကျင်ဝန်ထမ်းရှားပါတာတရားဥပဒေမရေမရမစီမကြဖြစ်နေရနဲ့တချို့ဥပဒေတွေအသက်ဝင်တချို့ဥပဒေကအသက်မဝင်ဖြစ်နေရတွေပဲဖြစ်တယ်လို့ဆိုထားပါတယ်မိနစ်တုံးကစီးပွားရေးမူဝါဒတရားထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့အသေးစိတ်မပတ်ရှိခဲ့ပါဘူးစီမံကိန်းတွေကိုအသေးစိတ်ပဲလို့အကောင့်ထဲဖော်မယ်ဆိုတာလည်းဖော်ပြမထားခဲ့ပါဘူးဒါပေမဲ့အစ်ဘရာတို့ကတော့အကြာကြီးဆောင်ဆိုင်နေခဲ့ရတဲ့ယင်းနှစ်ပြုနှံမှုဥပဒေပေါ်ထွက်လာခဲ့ပါပြီပြည်ပယင်းနှစ်မြုံနှံသူတွေကိုပြည်တွင်းယင်းနှစ်မြုံနှံသူတွေနဲ့ဒဏ်သူအခွင့်အရေးပေးထားတာတွေ့ရပါတယ် မြန်မာပြည်စေလူရေ350ကျော်ဈေးကွက်ဖြစ်တဲ့မြန်မာနိုင်ငံရဲ့ရှေ့အလားအလာကြောင့်ရေရှည်မှာတော့အကောင့်မြင်နေကြတယ်လို့ဤသာထားပါတယ်ခင်ဗျာ
တရရှင်တို့ခုနဆင်းနေကြတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ပိုင်းထုတ်လင်းချက်တွေဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့အနန္တခင်တိုင်းတင်ဆက်နေကြ English American Style American Idiom အသုံးအနည်းကိုတင်ပြပေးပါမယ်ဒေါ်လာလာတန်ကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မြန်မာတွေတင်ပြမယ် idiom အသုံးကတော့
to get cold feet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက TOD GET get to get ကယူတာ COLD cold ကအေးတာ FEET feet ကခြေထောက်ဆိုတော့စကွိုက်ထူလုံးရဲ့လုံးောက်အသေးပဲကတော့ခြေထောက်အေးတာပေါ့ရှင်ဒီအသုံးဆင်းသက်လာတာကတော့တက္ကသိုလ်1605ခုက Lombard စကားပုံကနေလို့တချို့သူတေတီတို့ကဆိုကြပါတယ်ဖဲကစားတဲ့လူကဖဲရှုံးလို့ပတ်စံမရှိတော့ဘူးဖဲပိုင်းကထွက်ချင်ပြီဆိုသူ့ခြေထောက်တွေအေးနေပြီလို့စင်ကြေးပေးလို့ရှိတယ်လို့ဆိုပါတယ်ဒါကြောင့်မို့လဲ to get cold feet ကတခုခုလောက်တော့မဲအဲ့ဒီအလုတ်ကလည်းခက်မဲသူ့တွေအန္တရာယ်ရှိမဲဒုက္ခရောက်စေမဲဆွံ့ရမဲဆိုရင်လောက်ခဏဒီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်တကယ်ကြော်လေကျမတို့လူသားတွေအနေနဲ့တခုခုအရေးစွန်ပြီးလုပ်ရမယ်ဆိုရင်ခြေလီလက်တွေအေးစမြဲဆိုတာလေသောတာရှိများသိပါဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding dayand decided to cancel the ceremony.
Thoroda ga mingla saung mae ye matan kin chaw twe win la bi mingla ma saung ye do lu akha na go phyet tain bu song phyat khe de lu thee bi ya ba de. Uma go naw ta khaw na sin chi ja ya aw.
The groom got cold feet before his wedding day and decided to cancel the ceremony.
Chaw twe win la bi ni ma lou ya me ha go ma lou ye be.မလုတ်ဖဲနေတယ်ဆိုရင်ဘယ်လိုပြောမလဲ
to get cold feet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒီအမေရိကန်တန်ခါနေဗုဒ္ဓနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်ခင်ဗျာအခုတော့အင်္ဂါနေ့ညကတင်ဆက်ပေးခဲ့တဲ့တရားလီလာအစီအစဉ်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာလက်ရှိကျင်းပနေတဲ့ရက်ကြီးအုပ်ချုပ်ရေးအဖွဲ့ရွက်ောက်ပွဲတွေအကြောင်းကိုကုသညုံကဦးဆောင်ဆွေးနွေးပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့အလီလေးအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလောမြန်မာနိုင်ငံဒီတက်မွှားမှာပြုလုပ်နေတဲ့ဒီရက်ကြီးအုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကိစ္စပါအစိုးရတည်းရဲ့အောက်ဆုံးဆင့်အုပ်ချုပ်ရေးဆိုင်ရာဒီရက်ကြီးအုပ်ချုပ်ရေးရွေးကောက်ပွဲတွေကိုတနင်္ဂနွေလုံးအတိုင်းအတာနဲ့အခုစပြီးတော့ဆောင်ရွက်နေကြပြီဖြစ်ပါတယ်NLD အစိုးရလက်ထက်မှာပထမဆုံးကြိမ်စတင်ကျင်းပတဲ့ဒီရက်ကြီးအုပ်ချုပ်ရေးရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့အခက်အခဲတွေအလားအလာကောင်းနေပြင်သရော့ရှင်တွေဘက်ကရောဒီရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုရှိရလားရွေးကောက်ပွဲဆောင်ရွက်မှုအပေါ်မှာဘယ်လိုသဘောရပါသလဲဒါတွေကိုအခုဒီအင်္ဂါနေ့ညတဲ့ဒီလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်ပင်တန်းဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့ဒီလွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်ဦးရန်အောင်ပါဦးရန်အောင်လေးလိုက်ပေါ်မှာရှိပါတယ်နောက်တူကတော့ ACDD လို့ခေါ်တဲ့ဒီဒီမိုကရေစီဖွံ့ဖြိုးရေးလှုပ်ရှားမှုကော်မတီရဲ့ဥဆောင်ညှိနှိုင်းရေးမှူးကိုရဲမင်းနောင်ဖြစ်ပါတယ်နှစ်ဦးစုံဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဥယျာအောင်ကိုဖိတ်ခေါ်ချင်ပါတယ်ဥယျာအောင်ကြားပါလားခင်ဗျာကိုရောင်ကြီ
းအဲဟုတ်ကဲ့ကြားပါပါခင်ဗျာ
ကိုရောင်ကြီးခုနကျွန်တော်ပြောသွားသလိုပါရက်ကြီးရွက်ောက်ပွဲတွေလုပ်နေတယ်ကိုရောင်တို့လွှတ်တော်ကူစရရတယ်ဒီပေါ်ဒါဒီရက်ကြီးရွက်ောက်ပွဲတွေဒီကောင်းမွန်ချောမှုဖြစ်မြောက်ရေးအတွက်ဝိုင်းဝန်းပြီးတော့ကူညီလုပ်ပေးနေရဆိုတော့ရန်ကုန်တိုင်းတွင်းမှာဒီရက်ကြီးရွက်ောက်ပွဲတွေရဲ့အခြေအနေအလားအလာတွေဘာတွေများရှိပါလဲခင်ဗျာ
ကျွန်တော်တို့တောင်ညွမျိုးနေမှာအခုဆိုရက်ွက်20ရှိတယ်ရက်ွက်20ရှိတဲ့ခါကျတော့ဟိုဒီရေဒီမိုးရက်ွက်ကတော့6လပိုင်းနေရအဲအုတ်ချွေမှုဟောင်းစုံသွားတဲ့အတွက်ကြောင့်မလို့ကျွန်တော်အုတ်ချွေမှုတစ်ကိုဒီဥတွေတင်နေရွေးချယ်လိုက်တယ်ပေါ့နော်19ရက်ွက်မှာကျွန်တော်တို့18ရက်ွက်တော့ပြီးတော့ပါပြီနောက်တကမဲလာပေးတာကကျွန်တော်မျိုးနေမှာ60ရက်ခိုင်နှုန်းတော့မဲလာပေးကြပါတယ်တချို့နေရာတွေမှာတော့အဲအခက်အခဲတွေရှိရတယ်တော့ကြားသိရပါတယ်
ဟုတ်ကဲ့ဘလူးအခက်ခဲရတယ်ခင်ဗျာ
ဟုတ်ကဲ့ဘလူးခက်ခဲတယ်ဆိုတော့တော့မျိုးနယ်ထဲမှာဒေထိုင်တဲ့သူတွေကရွေးချယ်ရေးအဖွဲ့ကိုကြီးကြပ်ရေးအဖွဲ့ကိုဖွဲ့ရမယ်လို့ဆိုတဲ့အခါကျတော့တချို့မျိုးနယ်တွေမှာ ကြတဲ့အခါကျတော့ဥမာကျူးကျော်နေတဲ့သူတွေအင်အားအများများတယ်ကြာဆိုအဲ့မူပေါ့နော်သူတို့ရေမဲပေးမယ်ဆိုတဲ့သဘောထားကြီးရှိတယ်ဒါပေမဲ့ဒီပြဌာန်းထားတဲ့ဥတွေရဆိုလို့ရှိရင်တော့အဲရက်ကွက်သုံးဖို့ကျူးအုပ်စုတွေနေတဲ့သူများကရွေးချယ်ပေးတော့ဆိုတဲ့စာသားပါရရပါတဲ့အခါကျတော့နောက်ဆုံးအနေနဲ့ကျွန်တော်တို့ရွေးချယ်လိုက်တာကတော့ပုံမှန်တည်းရှိတဲ့ WCR ရှိတဲ့လူတွေကိုတော့ကျွန်တော်မဲပေးခွင့်ပြုလိုက်ပါတယ
်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့လူတွေရဲ့စိတ်ဝင်စားမှုကဘယ်လိုရှိလဲကိုရောင်
တချို့မျိုးနေတွေမှာတော့မပြီးသေးဘူးကြာကျွန်တော်တောင်ညိုးနေမှာဆိုလို့ရှိရင်တော့အဲစိတ်ဝင်စားမှုက60ရာခိုင်နှုန်းတော့ရှိရကြာပြီလားသူရင်ရွေးကောက်ပွဲလူတွေမဟုတ်ဘော်လေသူသဘောတဘာဝကလည်းတချို့ကလည်းကျေကျေပြင်းပြင်းစိတ်မသိရှိသေးရလဲပါတာပေါ့
ရွေးကောက်ပွဲနဲ့ပတ်သက်လို့ဝင်ပြီးရှင်ပြိုင်ကြတဲ့အစ်စ်ရှင်ပြိုင်တဲ့ကိုယ်စလဲရောများလားခင်ဗ
ျကျွန်တော်တို့ထူးခြားချက်ကတော့ကြာဟိုကူဆိုနေမအလမောင်78ရက်ွက် BY ပေါ့နော်ကန်တော်လေးအဲနောက်ရက်ွက်နဲ့တော်ညွတ်မြေထားရက်ွက်ပေါ့အဲ့နှစ်ခုကြံတယ်ပေါ့အဲ့ဒီမှာကဟိုအဟောင်းတွေက95ရက်ကနေတော့ပြန်ပါတယ်ပေါ့15ရက်လောက်တော့ပြန်ပါတယ်ဗ
ျအခုဒီရက်ချေရွက်ောက်ပွဲနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒီရောင်တိုင်းပြတ်မှာတော့တော်တော်ကိုယ်စားလှယ်ရတော်တော်လေးတဲကြောကြောနဲ့ကုညီဆောင်ရပေးနေတာတော့ရှိပါတယ်ဒါပေမဲ့ဒီရွက်ောက်ပွဲမှာပါတီကဝင်ဆွတ်ဖက်တယ်ဆိုတဲ့နိုင်ငံအာဏာရပါတီကဝင်ဆွတ်ဖက်တယ်ဆိုတဲ့ဆွဆွဲချက်တချို့လည်းကျွန်တော်ကြားနေရအဲ့ဒါနဲ့ပတ်သက်လို့ကိုယ်ရောင်ဘယ်လိုများတုံ့ပြန်ခြင်းပါလဲ
ကျွန်တော်တို့ဝင်းအောင်ဆွတ်ဖက်တာမဟုတ်ဗျဟိုဝင်းအောင်ထိန်းချုပ်တဲ့သဘောမျိုးပါနောက်တစ်ချက်ကလည်းကျွန်တော်တို့ဝင်းအောင်လှုပ်ရှားကြတာဆင်းရင်းပြောမယ်ဆိုလို့ရှိရင်ဗျာဥပဒေနဲ့ညီဖြစ်ဖို့ပါအဲ့တော့လူတွေထဲဘူးဘာညာပြောရေကြမရှိဘူးနောက်တစ်ချက်ကအဓိကအခြေခံအုပ်ချုပ်ရေးရန်နေရမှာတကယ်အဲ့ဒီရက်ွက်တွေအဲ့ဒီမျိုးတွေတွေအမှန်တကယ်လုံးမဲ့လူတွေကိုရွေးချယ်ဒီဖို့အတွက်ရွေးချယ်နိုင်ဖို့အတွက်ကျွန်တော်တို့ကအဲပညာပေးလုပ်ငန်းတွေအသိပညာပေးလုပ်ငန်းတွေဝင်ရောက်လုပ်ကြိုင်ပေးတာဖြစ်ပါတယ်ဝင်ရောက်ထိန်းချုပ်တွေ့သဘောပြုပါက
ြဟုတ်ကဲ့ခင်ဗျာကိုရန်အောင်လေလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ကိုရဲမင်းအောင်ကိုဖိတ်ခေါ်ကြပါမယ်ကိုရဲမင်းအောင်ကတော့ ECDD ရဲ့ဥဆောင်ညွှန်ကြားရေးမှူးဖြစ်ပါတယ်ကိုဥဆောင်ညှိနှိုင်းရေးမှူးဖြစ်ပါတယ်ကိုရဲမင်းအောင်ကြားပါလားခင်ဗျာ
ခ
ုနကကုရန်အောင်ပြောသွားတဲ့ထဲမှာလဲကျွန်တော်စိတ်ဝင်စားစရာတက်ကလူဟောင်းကြီးအတော်များများပြန်ပြီးတော့ရွေးခါတဲ့သဘောမျိုးသူကတော့ဂျောင်တိုင်းတွင်းထဲမှာကျွန်တော်တို့ကြားနေရတယ်ခင်ဗျအဲ့ဒါကဘလူဖြစ်လို့လဲကိုရဲမင်းအောင်ပြောပြပါလား
ဟုတ်ကဲ့ကျွန်တော်တို့ရန်ကုန်တိုင်းအတွင်းမှာတော့အဲ့လိုလူဟောင်းကြီးရွေးချယ်ခံမှုအပိုင်းတော်တော်များတယ်ဟိုလူသစ်တွေနည်းတယ်လို့ကျွန်တော်တို့သိရတယ်ကျွန်တော်တို့နယ်မျိုးတွေမှာကြတော့ကျွန်တော်တို့လေ့လာတယ်ကျွန်တော်တို့ဆက်သွယ်လာတဲ့ဇင်းရကြီးမယ်ဆိုရင်တော့ရွေးချယ်အုပ်ချုပ်ရေးမှုတွေကအစ်စ်တွေများတယ်ဗျတတိယအကြိမ်ပြင်ဆင်လိုက်တဲ့ရက်ွက်ကြီးကအုတ်ချွေဥပဒေကိုပြည်သူတွေကဘလောက်သိရှိနေသလဲဆိုတဲ့အပိုင်းပေါ်မှာကျွန်တော်ပို့ပြီးတော့ဟိုတွေ့ရတယ်ခင်ဗျာသူမသိရှိတဲ့နေရာစိတ်ဝင်စားမှုအားနည်းတဲ့နေရာတွေကအုတ်ချွေမှုအဟောင်းကြီးဖြစ်ပြီးတော့ဟိုစိတ်ဝင်စားမှုတွေနေဒီမှာတချို့နေရာတွေတော်တော်များများရှိနေတယ်ပြိုင်ဆိုင်မှုကလည်းပြင်းထန်တဲ့အတွက်ကြောင့်အဲ့ဒီနေရာဒေသမျိုးတွေမှာတော့ကျွန်တော်တို့အုတ်ချွေမှုအစ်စ်တွေဖြစ်တယ်နောက်တစ်ခုကဒီသူအတွက်ရရတဲ့တကယ်လုပ်တဲ့လူတွေကိုတော့ကျွန်တော်တို့အဟောက်မဲ့ဖြစ်ပါစေဘယ်ပါတီဘယ်ပုဂ္ဂိုလ်တွေအဆွဲတွေရှိနေပါစေသူတို့ကတော့ကျွန်တော်တို့ပြန်ရွေးရတာလဲကျွန်တော်တွေ့ရတယ်ခင်ဗျအ
ဲခုနကပြောရတဲ့ထက်မှာတော်တော်လေးပြင်းပြင်းထန်ထန်ဖြစ်တဲ့ဆိုတဲ့နေရာတွေမှာပေါ့ဟိုမြန်မာတနိုင်ငံလုံးတိုင်းတာကြီးကပြဿနာကြီးကြီးမားဖြစ်သွားတဲ့နေရာမျိုးတွေခက်ရန်ဖြစ်သွားတဲ့နေရာမျိုးတွေရောရှိပါလားကြားမိပါလားအခုဒီအချိန်နေ
ဟုတ်ကဲ့အဲ့ဒါကျွန်တော်တို့ကြီးကျယ်ဟိုဒီဟိုမကွေးတိုင်းပွင့်မြူးမျိုးနယ်မှာပဲပေါ့လေမကွေးတိုင်းပွင့်မြူးမျိုးနယ်မှာဆိုရင်ရွာတရွာမှာဆိုရင်သူကကြီးကျယ်ရေမှုရွေးတဲ့အစ်စ်မှာကိုပဲပြဿနာတွေတက်တာရှိတယ်ဒီဟိုအဆိုင်မှုတွေဓာရင်မှုတွေအုတ်ထုတ်ရမှုတွေမရွေးရသေးဘူးအုတ်ထုတ်ဟိုရွေးနိုင်မှုအတွက်ကြီးကျယ်ရေမှုတွေရွေးတဲ့ချိန်မှာကိုပဲပြဿနာတက်တာတွေရှိတယ်တချို့ကြီးကျယ်ရေမှုတွေရွေးပြီးသားကြီးကျယ်ရေမှုတွေကဒီဟိုမလုတ်ဖဲနဲ့ပြန်ထွက်သွားလို့ပေါ့ကြောင့်အစ်စ်ကြီးကျယ်ရေမှုတွေရွေးရတာလည်းရှိတယ်ကျွန်တော်တို့ဒီပရီယိုပိုင်းတစ်ပိုင်းမှာဆိုရင်ဒီရန်ဖြစ်တဲ့အနေအထားတွေကိုကျွန်တော်တို့တွေ့ရတာရှိတယ်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့ရှင်းနေဖိတ်ခေါ်ချင်ပါတယ်ရန်စုံတော့ကျွန်တော်မော်လမြိုင်ကအောက်ချင်းရက်ခွက်ကဥတောင်းထိုက်ရှိပါတယ်ဥတောင်းထိုက်ကသူကပြောမယ်ဆိုရင်ရက်ကြီးအုပ်ချုပ်ရေးမှူးအနေနဲ့အခုပြန်ပြီးတော့ရွေးကောက်ပွဲမှာရွေးခံရတဲ့သူလည်းဖြစ်ပါတယ်ဥတောင်းထိုက်တို့ရွေးကောက်အဲရက်ကြီးကရလက်ကဘယ်တော့မှထွက်သွားတာလဲခင်ဗ
ျမထွက်သေးဘူးခင်ဗျအခုမှစပြီးတော့ဟိုရွေးဖို့အတွက်ကိုကြီးကြပ်ရေးမှူးတွေကနေပြီးတော့ဟိုရက်ခွက်တစ်ခုရဲ့အပိုင်လိုက်ပေါ့န
ော်ဟုတ်ကဲ့ဟုတ်ကဲ
့ဟိုလုံနေတော့
မှာပေါ့အခုမှရွေးခံဖို့အတွက
်ကျွန်တော်ကပြန်
ကိုယ်စလဲအနေနဲ့ပြန်ပါတဲ့သဘောပေါ့
ဟုတ်ကဲ့ပါဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့လူတွေရဲ့စိတ်ဝင်စားမှုဘယ်လိုရှိလဲခင်ဗျရွေးကောက်ပွဲနဲ့ပတ်သက်လို့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့အရင်အတက်ဆိုင
်ဥပဒေကိုလည်းပဲဟိုပြန်ပြီးတော့တတိယကြိမ်ပြန်ပြင်လိုက်တဲ့အတွက်ကြောင့်မလို့ဟိုလူအများပါဝင်ရတဲ့အနေအထားမှာစိတ်ဝင်စားမှုတော့များပါတယ်ခင်ဗ
ျရွေးကောက်ပွဲနဲ့ပတ်သက်လို့ဥပဒေကလည်းပြောင်းထားတဲ့ခါကျတော့လူတွေတဲမှာကောဒီရွေးကောက်ပွဲနဲ့ပတ်သက်လို့တကယ်တမ်းသိရှိနားလဲပညာရထားတာရှိပါလားလူတွေကောင်းကောင်းနားလဲရဲ့လားကျွန
်တော်တို့ဒီအချက်ကိုမော်နာနေနေအဲ့တခုပြောဦးမှာကျွန်တော်အောက်ကျင်းတဲ့ကွက်တူကိုဒီစီကြည့်တဲ့ဘူးမှာဦးကြည့်ချေဘူးတက်ဘူးမြို့ကျေကနေတော့မြို့ရဲ့အုပ်ချုပ်ရေးအပါအဝင်အဖွဲ့ကနေတော့စပြီးတော့
ဟိုတေချာလက်မရှင်းပြဘူးရက်ကွက်ထမှာလည်းဟိုတရားမှမပြန်အောင်ကျွန်တော်ခိတ်စာနဲ့တေချာဖိတ်ပါလေအဲလာတဲ့အနေထားမှာလည်းအရင်နဲ့မတူအောင်တော်တော်လေးလာပါတယ်ကျွန်တော်ရက်ကွက်မှာဆိုရင်အများဆိုရင်တရားနီးပါးလောက်လာတဲ့ဟာ300ကျော်လောက်လာပါတယ်အဲဒီကနေပြီးတော့ကြီးကြပ်ရေးမှုကိုရွေးပါတယ
်ဟုတ်ကဲ့အခုကတော့ဦးတောင်းထိုက်တို့ရက်ကွက်မှာကယာယီမှုတွေတော့ရွေးပြီးသွားပြီဒါပေမဲ့အခုရက်ကွက်ရက်ကြီးအုပ်ချုပ်ရေးမှုရွေးဖို့အတွက်ဘဒူတွေဝင်ပြိုင်မလဲဆိုရဲအဖြေကတော့မထွက်သေးဘူးပေါ့18ဦးတည်းကဘဒူတွေပါမလဲဆိုတော့မထွက်သေးတဲ့သဘောလား
ဟုတ်ကဲ့အခုကဟို18ဦးလုံးတော့ဒီပြည်ပြည်နဲ့ဒီရန်သူဟောင်းတွေပြန်ပါလာတယ်ပြရပါတယ
်လူဟောင်းတွေပြန်ပါလာတယ်အဲ့တော့နိုင်ငံရေးနောက်ခံတဲ့ဝင်ပြိုင်တဲ့လူတွေရောရှိပါလားခင်ဗျနိုင်ငံရေးပါတီပြောတာပါနိုင်ငံရေးပါတီနောက်ခံတဲ့
ကျွန်တော်တို့မော်လမြို့နယ်ကြီးကပြောရင်လက်ရှိအနာရပါတီကပါတီပြင်အင်အားကစိတ်ချမရှိဘူးပေါ့နော်ဒီကတည်းကရပ်တာကနေပါလေအဲ့ရကတော့ကျောင်းရှင်တိုင်းရဲ့အနေအထားမှာကြတော့ကျွန်တော်တို့ရှင်လုပ်နေတဲ့ဥက္ကဋ္ဌကြီးရှင်လိုက်တဲ့အခါမှာသူတို့မှအားနည်းပြည်ရှိပါတယ်
။ဦးတောင်းထိုက်ရဲ့ကျေးဇူးပါပဲခင်ဗျာကျွန်တော်နောက်ထပ်သရော့ရှင်တူဖိတ်ခေါ်ချင်ပါတယ်။ဦးကိုတင်သေးဝင်းပြည်မြို့ပါပါတယ်။ကိုတင်သေးဝင်းဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ။ကိုရဲမင်းအောင်ရှိပါတယ်။ကိုရန်အောင်ရှိပါတယ
်။ဟုတ်ကဲ့ကျွန်တော်ပြည်မြို့နယ်မှာတော့ဒီနေ့ဆိုရင်ကပြည်မြို့မြို့တိခရီးရမြို့တိရက်ကွက်မှာဟိုကြီးကြီးငါဥစ္စာရေးပြီလေအားထားကငါမှာလေအဲ့ဒီလည်းဟိုဆရာရကြီးတွေကတော့ကျွန်တော်တို့ကနောက်ရက်တွေဆက်ရေးသွားမယ်လို့ကျွန်တော်ကြားတယ်ဟိုရကြီးတွေကဘာပေါ့ကြီးအောင်အုပ်စုတွေပေါ့မြို့ပေါ်မှာကတော့ဒီနေ့ဆက်ရေးပြီကအဲ့တော့ဆိုလိုရင်းကဒီရကြီးစည်ရေးတွေကတော်တော်လူတွေလုံနေကြတာပဲသူတို့ကဘယ်လိုခေါ်မလဲဆိုတော့ဟိုလက်ရှိကျွန်တော်အုပ်ချုပ်ရေးကောင်တွေယာယီမှုကောင်တွေကရက်ွက်တွေရက်ွက်တွေထဲမှာသူတို့နံပါတ်စာရိုက်ပြီးဂျီဗီဒီယိုမဲပေးပါဒီလူတွေကတကယ်ဟိုနိုင်ငံတော်ကအတိအမှတ်ပြုထားတဲ့လူတွေပါဆိုတိတ်တိတ်ပုံနဲ့တိတ်ချိုးပြီးတော့လိုက်လုံနေကြတယ်လို့မြို့တွေထဲမှာဒီနေ့တွေ့ကြတယ်ကြာဒီလိုကခေတ္တရမြို့တွေထဲမှာလေ
အုပ်ချုပ်ရေးမှုဟောင်းတွေကလှုပ်တာလားအစ်စ်တရားလှုပ်တာလားဘယ်လိုလဲဘယ်လိုသဘောမျိုးလဲခင်ဗျဟုတ
်ကဲ့အုပ်ချုပ်ရေးမှုဟောင်းတွေကအုပ်ချုပ်ရေးမှုဟောင်းတွေယာယီသူ့ရဲ့တပည့်ယာယီမှုတွေပေါ့ဗျာအဲယာယီမှုတွေကနေပြီးတော့ခေတ္တရမြို့တွေမှာကျွန်တော်ဆာရွက်တွေဖတ်ခဲ့တယ်ဗျာဟိုသူတို့ကပဲဟိုတရားဝင်မြို့နယ်ရဲ့ဆက်သွယ်တွေလှုပ်ပြီးတာအားများစုတိတိပေါ့လက်ရိတ်တို့ပြောပြီးတော့စီးအောင်လေတဲ့ပြည်သူတွေကိုတင်ရင်တင်ရင်တဲ့နဲ့ပေါ့နော်နောက်တစ်ခါအစ်စ်ရွေးချယ်ခြင်းနဲ့လူတွေကလည်းလက်ချက်စကြီးနဲ့အော်တယ်လို့ပြောတယ်ဗျာသူတို့ကအော်တဲ့လူတွေကလည်းကျွန်တော်ပြောတယ်ခြေနဲ့တော့ရတယ်မှာကျတော့အဲ့လိုမဟုတ်ပြန်ဘူးရက်ချေးအုပ်ချုပ်ရေးစည်းရည်တွေကအုပ်ချုပ်ရေးရက်ချေးစည်းရည်တွေကသူတို့ကလူတွေလှုပ်ပြီးတော့လူအများမလာနိုင်တဲ့နေရာတွေမှာသူတို့ကျင်းပကိုစ조사ကြတယ်ဗျာပြည်လားဆိုကြပါစို့ရကျွန်တော်တို့ဟိုတော်တွေကဖုန်းချောင်းတစ်ချောင်းမှာသူတို့နေရာယူတယ်အဲအဲ့နေရာကိုကျင်းပမယ်လူအများမလာနိုင်ဘူးစားဝတ်နေရာတွေတုံးတောင်တော့ဆိုတော့လောက်ကနေကြတာဆိုတော့ဟုတ်တယ်အချက်ချာကြတဲ့နေရာတွေမှာမကျင်းပါဘူးလူအများကြီးလာမှဆိုလို
့ကျွန်တော်ကိုရအောင်ကိုပြန်ပြီးဖိတ်ခေါ်ချင်ပါတယ်ပင်တိုင်းဆွေးနွေးသူကိုရအောင်ခုနကပြောသွားတဲ့အခက်အခဲတွေပါတွေရှိတယ်ခုနကကျွန်တော်သိတော့တော့ဒီဥပဒေကပြင်ဆင်ထားတယ်ဒါပေမဲ့ new ဥပဒေကထွက်မထားဘူးထွက်မထားတဲ့ခါကျတော့လမ်းညွန်ချက်တွေပါတွေနဲ့လုံနေရတဲ့သဘောဖြစ်နေတော့အဲ့ဒါတွေကအခက်အခဲတစုံတရာများရှိပါလားခင်ဗျကျွန်
တော်ခုနကပြောရတယ်မှာလေဟိုကဒီယူကော့ဘွဲပထမဆုံးပြောချင်တာယူကော့ဘွဲကလာပေါ့နော်အရင်တုန်းကတော့ဆယ်လပိုင်းအဲ7လပိုင်းဆယ်ရက်ကနေပြီးတော့၁၂လပိုင်းဆယ်ရက်ဆိုပြီးတော့အပြီးလုပ်ဖို့ညင်ကြတာပါလေဒီလားဒါပေမဲ့နိုဝင်ဘာလကုန်ပိုင်းလောက်မှာဒီအချိန်ကာလကန့်သတ်မှုမရှိဘူးဆိုပြီးတော့ဖြတ်ပြီးတော့တက်ဆိုင်ရာသူတွေအုပ်ချုပ်ရေးယုံကြီးကိုညင်ကြရတယ်ဆိုတာကျွန်တော်ကြားပြရတယ်ပေါ့နော်နောက်တစ်ချက်ကခုနကအခက်အခဲတွေပေါ့နော်အခက်အခဲတွေကတော့ဟိုတချို့နေရာမှာရှိပါလိမ့်မယ်ရှိပါလိမ့်မယ်ဘာကြောင့်လဲဆိုတော့ဒီလဲပေးတာနဲ့ပတ်သက်ပြီးတော့ဒီရွေးချယ်ရေးစနစ်တွေကိုသတိထားကြကြားနာမှာရှင်းပြမယ်ဆိုလို့ရှိရင်အဲ့ကျွန်တော်အစီအပြေလေးမဖြစ်နေကြပါလားကျိုးတလီကြောင့်လည်းလက်သုံးကပေးရတာကိုသူတို့ကတိတ်မြင့်မြို့မရဘူးဗျအတန်လို့လည်းရှိရကျိုးတလီကြောင့်လည်းကျွန်တော်လည်းအချိန်နေချိန်ခါရဟိုသူတို့ကစားရတော့နေထိုင်ရှိတဲ့ခါကျတော့လာပြီးမဲမဲပေးနိုင်တာလည်းပါတယ်နောက်ကျွန်တော်ကပြောရတဲ့မှာဒီရကြီးစည်ရည်ပေါ့နော်ရကြီးစည်ရည်ကနေပြီးတော့လူတွေလှုပ်ပြီးတော့မဲတွေကျွတ်နေဆိုတဲ့ကိစ္စလေးကြီးချက်ရေးကြီးချက်ရေးပွဲကနေပြီးတော့ဟိုထိကြောင်းမှုလို့ရဗျနောက်တစ်ချက်ကခုဒီတော့ကန်နေရအရင်တော့ဟိုဖာစီဘာသာနေခဲ့ကြတာကြီးများတယ်ဗျအခုကာလစပြီးတော့ကျွန်တော်ကတဲတဲ့ဝင်ဝင်အာယုံဆိုင်စီခြင်းနဲ့ဘာကြောင့်လဲဆိုဒီရွေးချယ်လိုက်မဲ့အုပ်ချုပ်ရေးမှုကသက်ဆိုင်ရာရက်ကွက်မျိုးနယ်ရဲ့သက်ဆိုင်ရာရက်ကွက်ကအနာဂတ်ကိုပုံပုံမဲ့လူကြီးဖြစ်တဲ့အတွက်ကြောင့်မလို့စိတ်ဝင်စားနဲ့ဟိုပါဝင်တဲ့နယ်လို့ကျွန်တော်ယူဆထားပါတယ
်ဟုတ်ကဲ့ကျွန်တော်တော့ရှင်တူရဲ့စပေးစာကိုဖတ်ပြခြင်းပါလေကုလာထွန်းနဲ့သူကရေးထားတာကတော့ဒီရက်ကြီးရွေးကောက်ပွဲတွေကအရင်ကစစ်ဆေးအားကိုးနဲ့အာနာလွဲသုံးစားဒါတွေနောက်အချစ်ပြက်မျိုးစုံကြုံခဲ့မှုတဲ့နယ်မြို့လေးတွေနဲ့ကြေးရွာတွေအတွက်ကတော့အချိန်ကြီးတိုးတက်မှုတွေကိုဖြစ်ကောင်းဖြစ်နိုင်ပါလေတဲ့ဒါပေမဲ့စစ်တပ်ကချုပ်ကင်ထားတဲ့ပြည်ထောင်စုလောက်ကအောက်ဆုံးအခိုင် အပိုင်းလောက်သာဖြစ်ပြီးတော့နည်းနည်းအရေးပါတဲ့မြို့နယ်အဆင့်တွေအတွက်အဝေးကြီးဖြစ်နေသေးတာလည်းမေ့လို့မရပါဘူးတဲ့ဒီလိုအခြေအနေမှာဒီရွေးကောက်ပွဲတွေဟာဒီမိုကရေစီပြောင်းလဲဖြစ်တယ်ဒီမိုကရေစီပါပဲလို့ပြောနေတာကတော့တော်တော်ကိုဆူတဲ့ဖြစ်လို့ပြောရမှာပါပဲဒါဥလာထွန်းရဲ့အမြင်ဖြစ်ပါတယ်ကျွန်တော်ဒါနဲ့ပတ်သက်လို့ကိုရဲမင်းအောင်ကိုမေးချင်ပါတယ်ခင်ဗျခုနကသူပြောသလိုပါဒီမြို့နယ်အုပ်ချုပ်ရေးမှုတို့ဘာလို့ကကြတော့လဲပြည်ထရေးကခန့်ထားတဲ့တစ်ချိန်တည်းမှာပဲတချို့နေတွေမှာအခုလိုမျိုးဒီအုပ်ချုပ်ရေးမှုဟောင်းတွေကပြန်ပြီးတော့မဲဆွဲများမျိုးတွေရှိတဲ့ခါကျတော့ဒဇုံတရားပြည်ရဲ့လွှမ်းမိုးမှုကရောတည်ရောက်မှုတော်တော်များကြီးနေလားကိုရဲမင်းအောင်နေရဲ့အချင်းကြီးပြောပါအောင်ခင်ဗ
ျဟုတ်ကဲ့နေမျိုးတွေမှာဆိုရင်ဟိုလက်ဟိုအဲ့ဒီဟိုအခုစာအတိုင်းပဲပါပဲမှန်ပါတယ်ဟိုသူကနေမျိုးတွေမှာပြောင်းလဲမှုတွေရှိတယ်တိုးတော်လဲအဲ့ဒီနေမျိုးတွေမှာပဲတခါပြန်ဖြစ်သွားတာကရက်ွက်ကြီးရောအုပ်စုကကြိုက်တဲ့အုပ်ချုပ်ရေးမှုတွေကိုပေါ့အဲ့ဒီအုပ်ချုပ်ရေးမှုတွေကိုမြို့နယ်အုပ်ချုပ်ရေးမှုကပြန်ပြီးတော့အရွေးမခံရဘူးမင်းအရွေးအရွေးခံခွင့်ကိုကန့်သက်တယ်ဆိုတဲ့ဟာမျိုးတွေကျွန်တော်တို့ကြားပြရတာရှိတယ်အဲ့ဒီမှာဘာဖြစ်လို့ဆိုတော့ရွေးချယ်တာကပြည်သူကရွေးချယ်တယ်ရွေးချယ်ခန့်တာကမြို့နယ်အုပ်ချုပ်ရေးမှုကခန့်တယ်မြို့နယ်အုပ်ချုပ်ရေးမှုကပြည်သူကရွေးတာကိုခန့်ဟိုငင်းပယ်တယ်ဆိုတော့ဒါဟိုပြည်သူရဲ့ဆန္ဒကိုငင်းပယ်တယ်လို့မျိုးဖြစ်တယ်ဒါဆိုရင်ပြည်သူတွေကနေပြီးတော့လောရတာကဲရတာပြီးတော့အုပ်ချုပ်ရေးကိစ္စတွေမှာအများကြီးပူပေါင်းဆောင်ရွက်ဖို့ဟိုအခက်အခဲအများကြီးဖြစ်သွားတယ်နောက်တစ်ခုကမြို့နယ်အုပ်ချုပ်ရေးမှုအပါအဝင်ခရိုင်အုပ်ချုပ်ရေးမှုတွေကပြည်ထရေးအခန့်အဝန်တန်းတွေဖြစ်တယ်အဲ့ဒီခန့်အဝန်တန်းတွေကဒီကျေးရွာကလူတွေကနေပြီးတော့ရွေးချယ်ပေးလိုက်တဲ့ပုံစံတွေကိုခန့်အပ်ခွင့်တို့ဆိုင်းငံ့ခွင့်တို့ကြည့်စစ်ခွင့်တို့ပြီးတော့ကျေးရွာတာဝန်ခံနဲ့ဆိုင်မှုယာယီမှုတို့ခန့်အပ်တာဝန်ပေးရမယ်ဆိုပြီးတော့သူကဟိုအဲ့ရကြီးဥပဒေအခန်းလေးပုံမှန်ရှင်ဟိုအခန်းလေးမှာသူကငငယ်မှာတရားဝင်ပြဋ္ဌာန်းထားတာဖြစ်တဲ့အတွက်ကြောင့်ဒါကကျွန်တော်တို့တော်တော်ကိုပဲဟိုကမောက်ကမဖြစ်တယ်ပေါ့နော
်
ဒါဆိုရင်အခုလက်ရှိပြဿနာအချို့နေရာတွေမှာလည်းဒါတော်တော်ပြည့်များဖြစ်တယ်ပဲခူးတိုင်းဝမြို့နယ်အတွင်းမှာဆိုရင်ခုနှစ်ရွာလောက်အဲ့လိုမျိုးတားမြစ်ခံရတာဆိုလို့ကျွန်တော်တို့ကြားသိရတယ်အဲ့တော့ဒီဆွမ်းနာအမေကွန်းနဲ့ပတ်သက်ပြီးတော့ဟုတ်တယ်ကျွန်တော်တို့အဲ့ဒီခန့်အခန့်ဝန်ထမ်းတွေကိုပဲကျွန်တော်တို့ပြည်သူကနေပြီးတော့အုပ်ချုပ်ရေးရန်ရာအဆင့်ဆင့်ကိုအရေးကြီးတယ်ပေါ့နော်အရေးကြီးတဲ့အုပ်ချုပ်ရေးဆုံးဖြတ်ပိုင်ခွင့်ရှိတဲ့အုပ်ချုပ်ရေးရန်ရာစီကိုပြည်သူကနေပြီးတော့ရွေးချယ်နိုင်မှလားကျွန်တော်တို့ဒီဟာအဆင်ပြေမယ်အဲ့ဒါမျိုးဖြစ်ဖို့ဆိုရင်လည်းကျွန်တော်တို့အခြေခံဥပဒေပုံမှန်အဲ့ဒါကနှစ်ချစ်ချစ်နှစ်ချစ်ကိုလည်းကျွန်တော်တို့ပြင်မရမယ်ပေါ့နော်အဲ့တော့မင်းရပဲဟိုသွားထိနေတော့ဆိုတော့အဲ့ဟိုသွားထိနေတာပေါ့ခြေခံဥပဒေကိုပဲသွားထိနေတာကိုကျွန်တော်တို့တွေးရတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ဒီဟိုဒီလက်ရှိအုပ်ချုပ်ရေးဥပဒေကလည်းကျွန်တော်တို့မှာဒီအားနည်းချက်တွေရှိနေသေးတယ်တွေးရတယ်ဟိုဥပမာမဲပေးခွင့်ဆိုရင်၁၈နှစ်ပြည့်ပြီးသူတိုင်းမဲပေးခွင့်ရဖို့အတွက်ကျွန်တော်တို့နိုင်ငံဟိုမှာဆိုရင်လေဒီအပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြေညာစာရာအပိုက်20တင်မှာဆိုလေလူတိုင်းလူတိုင်းမိမိရဲ့အဆိုရကိုဆန္ဒမဲပေးရွေးချယ်နိုင်ခွင့်ရှိတယ်ဆိုတော့အဲ့တော့အသေးစားအဆိုရလို့ပြောလို့ရတယ်ရက်ွက်အုပ်ချုပ်ရေးမှုစဉ်ကိုလူတိုင်းလူတိုင်းကမဲပေးခွင့်ရမရှိမနေတာကလည်းကျွန်တော်တို့အားနည်းချက်တစ်ခုရှိနေတယ်လို့ကျွန်တော်တို့မြင်တယ်
ဟုတ်ကဲ့ခင်ဗျာကိုရဲမင်းအောင်ရေကျွန်တော်တို့ diary လေးလိုက်အစီအစဉ်အချိန်စစ်သွားလို့ပါနောက်ပိုင်းမှာထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်အဲ့တော့ကျွန်တော် diary လေးလိုက်အစီအစဉ်ကိုဒီမှာပဲရနာခွင့်ပေးပါကျွန်တော်ပေါင်းဆွေးနွေးပြီးတဲ့ကိုရဲမင်းအောင်ကိုရန်အောင်နဲ့ခြားတော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ငါနိညာကထုတ်လွှင့်ပေးခဲ့တဲ့ diary လေးလိုက်အစီအစဉ်ကိုပြန်လည်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံထိုးနေ့မနေ့ပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ
်အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ပဂလကလုပ်ငန်းမှာပဲဖြစ်ဖြစ်နိုင်ငံပိုင်လုပ်ငန်းမှာပဲဖြစ်ဖြစ်အဂရိလိုက်စားတယ်ဆိုတာဟာစင်ရဲချမ်းသာမရွေးနိုင်ငံတိုင်းအတွက်အာဏာအလွဲသုံးစားမှုဖြစ်ပါတယ်အဂရိလိုက်စားမှုဟာဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်စေတယ်ဒီမိုကရေစီအဆောက်အအုံတွေပေါ်လူမှုယုံကြည်မှုကျဆင်းစေတယ်နေဆက်ဖြတ်ကျော်ရဆွေးမှုတွေအကြမ်းဖက်မှုတွေဖြစ်ပေါ်စေပါတယ်ဈေးကွက်ကိုလည်းကမောက်ကမဖြစ်စေပြီးယင်းနှိမ့်မြုံနှံသူတွေကိုလက်တွန့်စေသလိုစီးပွားရေးဖွံ့ဖြိုးမှုကိုလည်းနှေးကွေးစေပါတယ်အထူးသဖြင့်ဖွံ့ဖြိုးဆဲနိုင်ငံတွေကလူမှုအတိုင်းဝိုင်းတွေအတွက်အကျိုးရုပ်စေပါတယ်။ဒါကြောင့်ကုလသမဂ္ဂထွေထွေညီလာခံဟာလွန်ခဲ့တဲ့14နှစ်က UNCAC လို့ခေါ်တဲ့အဂရိလိုက်စားမှုစံကျင်ရေးသဘောတူညီချက်ကိုပြဋ္ဌာန်းခဲ့ပါတယ်။ဒါဟာအဂရိမှုဟန်တာတိုက်ဖျက်ရေးအတွက်ကမ္ဘာလုံးဆိုင်ရာဥပဒေမူပေါင်းတည်တရက်လည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့မူရစ်ဆေးနဲ့ဥပဒေအရအရေးယူမှုဆိုင်ရာယာယီလက်ထောက်ဝန်ကြီး James A. Walsh ကကျွန်တော်တို့ရဲ့မူပေါင်းတွေတရားဥပဒေတွေမူဝါဒတွေနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေဟာ2005ခုနှစ်တုန်းကနဲ့စာရင်တိတိတသာတိုးတက်ကောင်းမွန်လာတယ်ဆိုတာတန်တရားဖြစ်စရာမလိုပါဘူး။ဒါပေမဲ့ကျွန်တော်တို့ရဲ့တာဝန်မပြီးဆုံးသေးပါဘူးလို့ UNCAC ရဲ့ခုနှစ်ကြိမ်မြောက် conference မှာပြောကြားသွားခဲ့ပါတယ်။ဒီသဘောတူညီချက်ဟာအဂရိလိုက်စားမှုကိုဟန်တာတိုက်ဖျက်ရေးအတွက်ကျွန်တော်တို့မှာပြင်ပြတဲ့စံတရှိကြမယ်ဆိုရင် လှုပ်ဆောင်မှုလိုအပ်တဲ့အခြေခံတွေကိုအနှင်းထားပြီးအဲ့ဒီမှာပါတဲ့ပြဋ္ဌာန်းချက်တွေကိုထိထိရောက်ရောက်အသုံးပြုနိုင်ပါတယ်လို့လည်း Mr. Wells ကဆိုပါတယ်။မှန်ပါတယ်။ American ပြည်ထောင်စုဟာ UNCAC ကိုအပြည့်အဝလိုက်နာထောက်ခံပြီးနိုင်ငံတကာမှာရောပြည်တွင်းမှာပါအကောင့်ထည့်ဖော်နေပါတယ်။2016ခုနှစ်တုန်းကဆိုရင်အမေရိကန်ဟာနိုင်ငံရခြားအဂရိလိုက်စားမှုနဲ့ပတ်သက်ပြီးလိုက်နာကျင့်သုံးရမယ့်ဥပဒေကိုအကောင့်ထည့်ဖော်နိုင်ခဲ့တဲ့နှစ်အဖြစ်မှတ်တမ်းတင်ရမယ့်နှစ်ဖြစ်ပါတယ်။အဲ့ဒီနှစ်မှာနိုင်ငံစုံပါဝင်ဖွဲ့စည်းထားတဲ့စီးပွားရေးလုပ်ငန်းကြီး28ခုကိုအပြီးသတ်အရေးယူနိုင်ခဲ့ပါတယ်လို့ Mr. Wells ကဆိုပါတယ်။အမေရိကန်ဟာတရားမဝင်ရရှိထားတဲ့အမျှအစွန်းတွေကိုလည်းပြစ်မှတ်ထားပါတယ်။နိုင်ငံတကာမိတ်ဖက်တွေနဲ့အတူလက်တွဲပြီးတရားစီရင်ရေးဌာနကတဆင့်2010ပြည်နှစ်ကစပြီးအမေရိကန်ဟာအဂရိလိုက်စားမှုနဲ့ဆက်ဆံနေတဲ့အမျက်အစွန်းအမေရိကန်ဒေါ်လာတန်ပေါင်း3000ကျော်ကိုဖန်ဆီးခြင်းထုတ်ယူခွင့်ပိတ်ပင်ခြင်းတို့ကိုပြုလုပ်ခဲ့ပါတယ်။အဲ့ဒီအထက်ကဒေါ်လာတန်150ကျော်ကိုပြန်လည်ပေးရခဲ့ပြီးကျန်တန်30ကိုတော့စီးဆစ်ဆဲဖြစ်ပါတယ်။UNCAC ကိုအကောင့်ထည့်ဖော်လာတဲ့တစ်ချိန်တည်းမှာပဲ CSO လို့ခေါ်တဲ့လူမှုအခြေပြုအဖွဲ့တွေနဲ့ပုဂ္ဂလိကတွေအပါအဝင်လူ့အဖွဲ့အစည်းရဲ့အစိတ်ပိုင်းအားလုံးကအာဂရိတိုက်ဖျက်ရေးလုပ်ငန်းမှာပါဝင်လာအောင်ဆွဲဆောင်ဖို့လိုအပ်ပါတယ်။အမေရိကန်ဖြစ်စေမြေသိနိုင်ငံကဖြစ်စေသဘောရိုးနဲ့ကြိုးစားအထောက်အမှုတွေဟာသူတည်းပဲဘယ်တော့မှပြည့်ပြည့်စုံလိမ့်မယ်မဟုတ်ပါဘူး။နိုင်ငံတကာအဆင့်အတန်းနဲ့အညီဂုံတိုက်ခါရှိရှိတာဝန်တည်တည်ပွင့်လင်းမြင်သာစွာပူးပေါင်းဆောင်ရွက်ဖို့လိုအပ်ပါလိမ့်မယ်လို့လည်း Mr. Wells ကဆိုပါတယ်ရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။တရရှင်တို့အခုနားဆင်ခဲ့ကြတာကတော့အမေရိကန်စိုးရိမ်သဘောထားအမြင်နေတာဖြစ်ပြီး VOA ရဲ့အားပေါ်မှုအကြောင်းကိုသိစေအပ်ပါတယ်ခင်ဗျာ။ဒီအမေရိကန်တန်ကန်နေဗုဒ္ဓနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ30 40 49လောက်ကနေမနက်9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ19 19နဲ့25လောက်ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ပြပေးပါအောင်မယ်ခင်ဗျာ။
American ပြည်ထောင်စုတောင်ပိုင်းက Alabama ပြည်နယ်အထက်လွှတ်တော်အမတ်တနီယာလစ်လက်နေတဲ့အတွက်အခုချိန်မှာပြည်သူတွေမဲပေးရွေးချယ်နေကြပါပြီ။လိမ်မိုင်းဆန်ရထိပါဆော့ကမှုနဲ့ဆွဆွဲခံနေရပြီးအငင်းပွားစရာဖြစ်နေတဲ့ Republican ကိုစလဲ Ryan Moore နဲ့အစိုးရရှင်းနေဟောင်း Democratic ကိုစလဲ Doug Jones တို့ရှင်းပြနေကြတာဖြစ်ပါတယ်။ဒါဟာရှင်းနေ November လွှတ်တော်ရွေးကောက်ပွဲတွေအတွက်ရောသမ္မတ Donald Trump ရဲ့နိုင်ငံရေးအခြေအနေကိုပါခန့်မှန်းနိုင်တဲ့ပွဲမှုဒီရွေးကောက်ပွဲကိုတက္ကသိုလ်နိုင်ငံလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတာပါ။ American ပြည်ထောင်စုနယူးယောက်မြို့ကမြောက်ယထားသိပ်ပို့ဆောင်ရေးစနစ်ကိုပိုက်ဘုံးနဲ့တိုက်ခိုက်မှုဖြစ်ပွားပြီးနောက်တရက်ကျအင်ကာနေ့မှာတိုက်ခိုက်ခဲ့သူဘင်္ဂလားဒေ့ရှ်လူမျိုးရွှေ့ပြောင်းနေထိုင်သူအာကာယက်ဦးလာကိုအကြမ်းဖက်ဝါဒါဆွဲဆိုင်ရာဆွဲချက်၅ခုနဲ့ဆွဲဆိုလိုက်တယ်လို့ပြည်ထောင်စုအစိုးရရှေ့နေတွေကကြေညာလိုက်ပါတယ်။တိုက်ခိုက်သူက IS Islamic အစွမ်းရောက်တွေကိုအားကျသူဖြစ်တယ်လို့ဟာနာဘန်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့ရေးအတွက်ကုလသမဂ္ဂကအကူအညီပေးနိုင်တယ်လို့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာကြုံနေရတဲ့စိန်ခေါ်မှုတွေအတွက်ကုလသမဂ္ဂရဲ့လှုပ်ဆောင်နှိုင်းဆွမ်းနဲ့ကြေပြန့်တဲ့အတွေ့အကြုံတွေကိုအသုံးချနိုင်တယ်လို့နိုင်ငံရေးရာကုလသမဂ္ဂလက်ထောက်အထွေထွေမှုချုပ် Jeffrey Feldman ကအင်္ဂါနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှအစီရင်ခံခဲ့ပါတယ်။ဒုက္ခသည်တွေဌာနေပြန်နိုင်ရေးမှာပြန်လည်တင်းမြဲကြိုးပမ်းမှုတွေနဲ့အထောက်အကူဖြစ်စေရမှာဖြစ်တယ်လို့ Kofi Annan အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်နိုင်မှုအရေးကြီးတယ်လို့ပြောပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီကောင်ထည့်ဖော်ကြိုးပမ်းမှုတွေဟာ2020ရွေးကောက်ပွဲမှာအကဲဖြတ်ခံမှာဖြစ်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခန့်အရေးအဆိုပြုချက်ကိုအထွေထွေညီလာခံကြီးကနေအတည်ပြုဖို့မျှော်လင့်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂနဲ့တခြားနိုင်ငံတကာဆွေးနွေးပွဲတွေမှာလက်ရှိဖြစ်ပွားနေတဲ့ရိုဟင်ဂျာပြဿနာကိုအမြဲတမ်းဖြေရဖို့ကြိုးပမ်းရွတ်တဲ့ပြင်သစ်နိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံကိုအပြည့်အဝထောက်ခံမယ်လို့ပြင်သစ်သမ္မတကအင်ကာနေမှာပြောကြားလိုက်ပါတယ်
။သတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ပြပေးခဲ့တာပါခင်ဗျာ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်အောင်လင်းဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Home ဖြစ်ပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ30 40 49လောက်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။တော်ရရှိမနေ့တကွာမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေနိုင်ကြပါစေ။ VOA ကိုနားဆင်အားပေးကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.